Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင် View American တက္ကသိုလ်2022ခုနှစ်အောက်တိုဘာ10ရက်တနင်္လာညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုလိုင်းတူမီတာ32နဲ့58တို့အပြင်လိုင်းလံမီတာ190တို့ကနေတိုက်ရိုက်နှာစင်နိုင်ပါပြီ။ဒီညအတွက်အစီအစဉ်တွေကိုကျမအလင်မာကတာဝန်ယူတင်ဆက်ပေးမှာပါရှင်
။အနည်းခတ်သိင်ကြည့်ညပါစေ။ဒီကနေ့တက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးကြပါမယ်။ရုရှားကယူကရိန်းမြို့အများပြားကိုဒုံးကျည်တွေနဲ့ပစ်ခတ်နေမှာဒီကနေ့တနင်္လာနေ့စောပိုင်းယူကရိန်းမြို့တော်ကိဖ်မှာပေါက်ကွဲမှုတွေဖြစ်ပြီးလူတွေထိခိုက်သေဆုံးခဲ့ကြပါတယ်။မလေးရှားလွတ်တော်ကိုဒီကနေ့တနင်္လာနေ့မှာဖျက်သိမ်းလိုက်ကြောင်းဝန်ကြီးချုပ်ကကြေညာလိုက်တာကြောင့်နိုဝင်ဘာလဆိုင်ပိုင်းမှာအထွေထွေရေးကောက်ပွဲကျင်းပဖို့လမ်းကြောင်းဖွင့်သွားခဲ့ပြီဖြစ်ပါတယ်။ဒီနေ့အတွက်နိုဘယ်စီးပွားရေးဆုကိုအမေရိကန်ဘူပန်ဥက္ကဋ္ဌဟောင်းနဲ့အခြားအမေရိကန်စီးပွားရေးပညာရှင်တွေကပူးတွဲရရှိသွားကြတဲ့သတင်းတွေကိုကိုစောဝင်းလိုက်နဲ့ကျွန်တော်တပေါင်သန်းတို့ကကြေညာပေးမှာဖြစ်ပါတယ်အမေပါရေး
ဟုတ်ကဲ့ပါဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေနဲ့အတူဒီကနေ့နားဆင်ရမှာကတော့နိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့အတွက်တိုင်းရင်းသားလက်နက်ကိုင်တွေတည်ဆုံဆွေးနွေးဖို့ RCSS ရဲ့ကာလန်ကြောင့်နဲ့ပတ်သက်ပြီ
းနိုင်ငံအချင်းချင်းစီးရက်သွားမယ်ဆိုလို့ဒီလိုအတွက်အကျိုးပူရှိတာပေါ့ဒီမျိုးနေနေသူတစ်ခါတွေကတပိုင်းဆိုတော့ဒီလိုအနေနဲ့တော့ဒုက္ခရောက်တယ်သူတို့ပြောသလိုပေါ့ဒီနိုင်ငံရေးဝိသားနဲ့ဆွာတာတော့ကိုကောင်းတာပေါ့
ဒေတာကတူပြောသွားတာပါဒီကြောင်သတင်းအပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူစကိုင်းတိုင်းဘက်ကတိုက်ပွဲနောက်ဆုံးအခြေအနေအပါအဝင်မြန်မာစစ်တပ်ထဲတပ်ပြင်ထွက်ခွဲတင်းကျပ်မှုတွေကြောင့်လူမှုရေးနဲ့စားဝတ်နေရေးအခက်ကြုံနေရတာမတည်ငြိမ်တဲ့ငွေလဲနှုန်းနဲ့ငွေကြေးဖောင်းပွားမှုတွေကြောင့်မြန်မာစီးပွားရေးအခြေအနေဘယ်လိုရှိနေပါသလဲဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့တင်းလာညတိုင်းတိဆက်ပေးနေကြသတင်းတော်မတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလောအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ခင်အရင်ဆုံးတော့တင်းလာညရဲ့နောက်ထိပ်တန်းရောက်တဲ့နေ့ကိုဥတည်မောင်တန်းနဲ့ကိုစောဝင်းလိုင်တို့ကပြောပြပေးမှာပါရှင
်။ရုရှားကယူကရိန်းမြို့အများပြားကိုဒုံးကျည်တွေနဲ့ပစ်ခတ်နေရမှာဒီကနေ့တနင်္လာနေ့အစောပိုင်းယူကရိန်းမြို့တော်ကိဖ်မှာပေါက်ကွဲမှုတွေဖြစ်ပွားပြီးလူတွေထိခိုက်သေဆုံးခဲ့ကြပါတယ်။အခုလိုမြို့တော်ကိဖ်တိုက်ခိုက်ခံရတာဟာ၄လကာလအတွင်းပထမဆုံးအကြိမ်ဖြစ်တယ်လို့အရေးပေါ်ဌာနပြောခွင့်ရသူက AP သတင်းကိုပြောပါတယ်။သမိုင်းဝင်မြို့ဟောင်းနေရာနဲ့အစိုးရအဆောက်အုံတွေရှိရာကိဖ်မြို့လည်းကောင်ကချက်ချန်ကိုခိုင်မှာပေါက်ကွဲမှုတွေဖြစ်ခဲ့တာလို့မြို့တော်ဝင် Vitaly Kitschenko ကပြောပါတယ်။ပေါက်ကွဲမှုတစ်ခုတည်းမှာတင်လူ10ဦးထက်မနည်းသေဆုံးခဲ့ပြီး24ဦးဒဏ်ရာခဲ့တယ်လို့ Ukraine ပြည်ထောင်စုအကြံပေးသူကဆိုပါတယ်။ကိမြို့တော်မှာမနည်းစောစောပိုင်းတိုက်ခိုက်ခံမှုဖြစ်တဲ့နောက်မှာလည်းမနည်းတစ်ပိုင်းလုံးပေါက်ကွဲဒဏ်တွေဇက်လိုက်ကြနေရပါတယ်။ Ukraine ကာကွယ်ရေးဝန်ကြီးကတော့ရုရှားကိုယည်ညွန်းပြီးအကြမ်းဖက်သမားတွေရဲ့ဒုံးကျည်နဲ့တိုက်ခိုက်မှုဖြစ်တယ်လို့ပြောခဲ့ပြီး Ukraine တို့ရဲ့တပ်တွေကိုဘယ်တော့မှဖျက်ဆီးလို့ရမှာမဟုတ်ဘူးလို့ဆိုပါတယ်။ပေါက်ကွဲမှုတွေဟာယူကရိန်းနောက်ဖက်ချမ်းကလစ်မြို့ယူကရိန်းအလဲပိုင်းကဒီနီပရိုမြို့ပါဝင်မြို့တော်တော်များများမှလည်းဖြစ်ခဲ့တယ်လို့သိရပါတယ်။ရုရှားကယူကရိန်းကိုဖျက်ဆီးပြီးကမ္ဘာမြေပေါ်ကဖျောက်ဖျက်ဖို့ကြိုးစားနေတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကဆိုပါတယ်။ကီးမြို့မှာတော့ပြီးခဲ့တဲ့ဇော်လကနောက်ဆုံးတိုက်ခိုက်မှုတွေကြုံခဲ့ရတာပါ။ရုရှားရဲ့ခရိုင်မီးယားဒေသကိုဆက်ထားတဲ့တရာတိုက်ခိုက်ဖျက်ဆီးခံရတဲ့အပေါ်မှာရုရှားသမ္မတဗလာဒီမာပူတင်ကယူကရိန်းကိုအပြစ်တင်လိုက်ပြီးနောက်တနေ့မှာပဲအခုလိုယူကရိန်းမြို့တွေကိုအပြင်းထန်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။စနေနေ့ကတိုက်ခိုက်မှုတွေကြောင့်ကတ်စတရာဒစိတ်တစ်ပိုင်းပြိုပြတ်သွားပါတယ်။ယူကရိန်းတောင်ပိုင်းရုရှားစစ်စီရေးအတွက်စစ်တီနဲ့လက်နက်ခဲယမ်းတွေကိုဒီတရာကနေအဓိကပို့ဆောင်ပေးနေရတာပါ
။မလေးရှားလွတ်တော်ကိုဒီကနေ့တနင်္လာနေ့မှာဖျက်သိမ်းလိုက်ကြောင်းဝန်ကြီးချုပ်အစ္စမေးဆာဘရီယာကုပ်ကကြေညာလိုက်တာကြောင့်နိုဝင်ဘာလဇန်ပိုင်းမှာအထွေထွေရွေးကောက်ပွဲကျင်းပဖို့လမ်းကြောင်းပွင့်သွားပြီဖြစ်ပါတယ်။ဝန်ကြီးချုပ်ရဲ့ညညွတ်တော်မလေးအမျိုးသားအဖွဲ့ UMNO ပါတီကရွေးကောက်ပွဲဆော့ကျင်းပဖို့တောင်းဆိုမှုတွေထွက်လာပြီးလွတ်တော်သက်တမ်းမဖြစ်ခင်ကိုလအလိုမှာရွေးကောက်ပွဲဆော့ကျင်းပမှာဖြစ်ပါတယ်။လက်ရှိညွန်ပေါင်းဆိုးရအဖွဲ့တွင်အင်အားအကြီးဆုံးဖြစ်တဲ့ UMNO ပါတီနဲ့တခြားညွန်ပေါင်းအဖွဲ့ဝင်ပါတီအကြားသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတာကြောင့်ရွေးကောက်ပွဲကိုဆော့ကျင်းပပြီးသူ့ပါတီတစ်ခုတည်းမဲအများစုအနိုင်ရဖို့ UMNO ပါတီကမျှော်လင့်ထားတာပါ။မလေးရှားပြည်ဆူလ်တန်အဗ်ဒူလာဆူလ်တန်အမက်ရှာနဲ့ဝန်ကြီးချုပ်အစ္စမေတနင်းတွေကတွေ့ဆုံပြီးမှလွတ်တော်ကိုဖျက်သိမ်းမှုဘရင်ကသဘောတူလိုက်တယ်လို့ဆိုပါတယ်။သူ့အစိုးရရဲ့တရားဝင်မှုပေါ်မေးခွန်းထုတ်မှုတွေထွက်ပေါ်နေတဲ့အတွက်ရွေးကောက်ပွဲကျင်းပဖို့သူ့အနေနဲ့ဆုံးဖြတ်လိုက်တာလို့ဝန်ကြီးချုပ်ကပြောပါတယ်။ဒါဟာ2018ခုနှစ်အထူးရွေးကောက်ပွဲပြီးတတိယအကြိမ်မြောက်ရွေးကောက်ပွဲထပ်မံကျင်းပခြင်းဖြစ်ပါတယ်ခင်ဗျ
Dine dual Nobel CYA Sugo, American Boba, Okra Hone, the Char American CYA Pinashin Yaka, Putre Yashi Tajabare. But then we jet Jadesaya to the Nadreshi Jedu to Su Chimian Piedello, Su Yeche, Comtiga, so what? Tangwa those a conedre drink a Siba Piaka, Jung Trigger, beat it now. We jet Jadet with Jungaya be met. Gong Gong Seaman, Kangwen and get a ha, who Su Yashi get a Pinashin Rie. Banang Wijay Saya, two did not reach out Piedello, Su Yeche, Comdiga, Piovare. Su Ya, Siway Piashin, the Wakado, Ben Banaki, Douglas Diamond, Philip Deb Victor Pijabare. Ben Banaki, American Tamra, George Bush, Obama, Letterma, Boba Ogra Pi, Saweke, the Pibi, Su Yashida, Chemaro, Washington DC, Chesai, Brookings Institute, Ma, Siway Piashin Pi, two did not sound yet, Nibari. Douglas Diamond, Chicago, Taguga, Wijay Saya, Pomoka, Tia Pibi, သူရဲ့သူတင်နာကိုအခြားသောပညာရှင်တွေနဲ့ဘာသာရေးလေ့လာသူတွေကကိုးကားကြတဲ့အချိန်ပေါင်း6000နီးနီးရှိတဲ့စီးပွားရေးပညာရှင်ဖြစ်ပါတယ်ဖိလစ်ဒေးဗစ်ကအမေရိကန်နိုင်ငံမစ်ဇိုရီပြည်နယ်စိန့်လူးဝီမြို့ဝါရှင်တန်တက္ကသိုလ်ကငွေကြေးနဲ့စီးပွားရေးပမ္မခတယောက်ဖြစ်ပါတယ်သူရဲ့သူတင်နာတွေကိုလည်းအခြားသောပညာရှင်နဲ့ဘာသာရေးလေ့လာသူတွေကကိုးကားကြတဲ့အချိန်ပေါင်း2000ကျော်ရှိတဲ့ပမ္မခတယော
Taiwan Tamara San Inwanga, Digini Piotalibare, Taiwan John Dre Donji, Wayura, Apin, Kawesa, Kisa, the Domi Losamu, Piotara, the Chenamabe, Diopjima, Ginele, Twistle Suni, Lula John, Tamara San Inwanga, Piobare, Democracy Syndical, Chintoni, Taiwan Johar, Diopjima, Gia, Sien, and Nagaya, Piape Moody, Maja, Dek, and Galari, Majon Tugiavare, and to the Pin, American Outlook, Okata, Nancy Pelosi, Twaya, or P. Ogola, Asobama, Diotoga, Taiwan Johnny, Marcy, Legimuri, a shame. လောက်ဆောင်ခဲ့ပါတယ်။ထိုင်ဝမ်နဲ့ပတ်သက်တဲ့ပဋိပက္ခတစ်ခုကိုဖြစ်လာခဲ့ရင်အမေရိကန်ပြည်ထောင်စုလက်ပါဝင်လာမှာဖြစ်တယ်လို့ဂျပန်နဲ့တခြားနိုင်ငံတွေလည်းပါဝင်လာနိုင်ပြီးကမ္ဘာစီးပွားရေးကိုထိခိုက်စေမှာဖြစ်ပါတယ်။အထူးသဖြင့်စမတ်ဖုန်းတွေကနေတိုက်လေယာဉ်အထိမရှိမဖြစ်လိုအပ်နေတဲ့ဆမ်မီကွန်ဒက်တာလို့ခေါ်တဲ့ဒီဗိုင်းလျှပ်ကူးပစ္စည်းတွေကိုထိုင်ဝမ်
အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ၅လိုမီတာ32kHz 93.9kHz 93.9kHz 95.1kHz နဲ့ထုတ်လွှင့်ပေးနေပါတယ်ရှင်
တနေ့ကညဘက်သတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ် 2023မှာလောက်ကောင်းလုံနိုင်တဲ့စစ်ဆွေးရရဲ့ကိုစားပြုစနစ်နဲ့ရွေးကောက်ပွဲအတုဇာလန်ကိုလိုက်ကြတာဟာမြန်မာပြည်သူတွေပေါ့ဗျောင်ကြကြတစ္ဆာဖောက်တာဖြစ်ပြီးအာဆီယံပြည်ညင်မှာပါတဲ့ဥပဒေစိုးမိုးရေးနဲ့ဖွဲ့စည်းပုံအရအုပ်ချုပ်ရေးဂရုကဝတ်တွေကိုထိုးထွက်လိုက်တာဖြစ်လိမ့်မယ်လို့အာဆီယံဥက္ကဋ္ဌဖြစ်လာမဲ့အင်ဒိုနီးရှားနိုင်ငံကိုဂျကာတာပို့သတင်းစာကြီးကသတိပေးလိုက်ပ ဘာရမီဆောင်ပါရှင်မတ်ကတ်စပရင်ကထောက်ပြသွားခဲ့တာပါအင်ဒိုနီးရှားနိုင်ငံမြန်မာအကြက်တဲမှာအဓိကကြာနိုင်ပေမဲ့မတရားမှုတွေအကြမ်းမှာတုံ့ပြန်ပါဝေးနေမယ်ဆိုရင်တော့အခြေတော်အာရှနိုင်ငံများတင်းကကြီးညာထားတဲ့မှုတွေအပေါ်မတရားပြုကျင့်ရောက်ပါလိမ့်မယ်လို့
ဒီမိုကရေစီနဲ့ရွေးကောက်ပွဲအထောက်အကူပြုအပြည်ပြည်ဆိုင်ရာအဖွဲ့လို့အဓိပ္ပာယ်ရတဲ့ IDEA အဖွဲ့ဟာအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းဖြစ်ပြီးဆွေးနွေးနိုင်ငံမှာအခြေစိုက်ပါတယ်စစ်ကောင်စီဖို့အနာဂတ်မရှိကြောင်းအင်ဒိုနီးရှားနိုင်ငံကရှင်းရှင်းလင်းလင်းပြောသင့်တယ်လို့လည်းဂျကာတာပို့ဆောင်ပါကဆိုပါတယ်မြန်မာပြည်သူတွေဟာအင်ဒိုနီးရှားခေါင်းဆောင်မှုအောက်ကအာဆီ
Jagada Bo Songba Shinga Pila Rome Asia Okra Ateko Badin Saga Pali Pare.
She can be named Monokian Miao Pine, Tombu, Lewemu, Leia J. Yama, she said the second sitters can go ee. You can dine the letter guy in Puega, the Gnimina Sobama, when you take kite, thing by like beating out, second sibaga, Lenergy, Hygiene, and never Dampian, Daka Kerelu, the Daganiga Biobare, Daka Mu doing that Donsangani, you are Silla Rus Islam Sotu, Yadat Ute Sontuarelu, the Daganiga view, you go deep, Piosuare, a Puega, this can go thing by. ဒီကနေ့တနင်္လာနေ့မှာဖြတ်သိမ်းလိုက်ကြောင်းဝန်ကြီးချုပ်အစ်ရှမေးစစ်ကောင်စီဘက်ကဒုတိုက်ရဲမှုအပါဝင်တပ်သားအတော်များများတည်ဆုံခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့နှစ်ဖက်တည်ဆုံတန်းရတဲ့သတင်းကိုတော့တိကျအတည်ပြုလို့မရသေးပါဘူးမြန်မာနိုင်ငံအတွင်းကနေဆက်ဒေသတစ်လျှောက်မှာစစ်ကောင်စီဘက်ကဆင့်ရရတိုးချလာနေပြီးဂျက်တိုက်လေယာဉ်တွေလက်နက်ကြီးတွေနဲ့အရက်ဖက်စစ် ဒီနေ့တနင်္လာနေ့မှာဖြစ်သိမ်းလိုက်ကြောင်းဝန်ကြီးချုပ်အစ်ရှမေးစက်ခွန်နေနဲ့အရွယ်လူငယ်တအူးတေဆုံးပြီးနောက်ထပ်55ဦးပြင်းထန်တဲ့ဒဏ်ရာတွေရခဲ့တဲ့အတွက်စစ်မကောင်းဖြစ်ရတဲ့အကြောင်းနဲ့စစ်ကောင်စီရဲ့အဲ့ဒီလောက်ရတဲ့ပေါ်ပြင်းထန်စွာကန့်ကွက်ရှုတ်ချကြောင်းအေးအေးရဲ့နိုင်ငံရေးဦးဆောင်အဖွဲ့
ဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားရာနေ့တွင်မြတ်ဖြစ်တဲ့သတင်းကျော်လာပြင်းနေ့အခါတည်းမရပါမြန်မာနိုင်ငံဒီမိုကရေစီရဲ့အသက်ဘေးသွားသူတွေအတွက်ရွယ်ပြီးပြည်ပြည်ပမှာရှိတဲ့ကက်သလစ်ခရစ်ယာန်ဘုန်းကြီးတွေကိုယ်ကွယ်ဝတ်ပြုသူတွေစုတောင်းဝတ်ပြုကြတဲ့အကြောင်းသိကြလွတ်လပ်တဲ့ကက်သလစ်ဘာသာဝင်ကိုယ်ကွယ်သူများဖွဲ့
အာနာရှင်နဲ့ဒီမိုကရေစီအမန်တီယာနဲ့လိန်လယ်လှည့်ပြမှုအလင်းရောင်နဲ့အမောင်တို့လွန်မြောက်ရင်းနဲ့အာနာရှင်ကိုစတင်ကြသူတွေကြားစတဲ့တိုက်ပွဲမျိုးစုံကိုရင်ဆိုင်နေရတဲ့အကြောင်းထည့်သွင်းဟောကြားသွားတာကို ထိုင်းနေစာအပြင်ဘက်နေရာအနှံ့ပြန့်ကျဲနေတဲ့စစ်ရုံခုနှစ်ခုရှိပြီးစစ်ကြောစီအများအပြားထုတ်လုပ်နေတဲ့အကြောင်းဝန်ကြီးဆုံးဆက်သပ်စုတင်ကပြောပေမဲ့မြန်မာနိုင်ငံဆွေးနွေးနာမည်ကိုတော့ထည့်သွင်းပြောဆိုခဲ့သွားခြင်းမရှိပါဘူး။ဒါပေမဲ့လည်းစစ်ကြောစီပြားစစ်ရုံတွေဟာမြန်မာနိုင်ငံဘက်အချက်မှရှိနေတယ်လို့ထိုင်းသတင်းစာကရေးပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ထိတ်တန့်ရသတင်းတွေကိုဦးတင်မောင်တန်းနဲ့ကိုစောဝင်းလိုက်တို့ကပြောပြပေးခဲ့တာပါတနင်္လာညရဲ့နောက်ဆုံးရသတင်းပြပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါအရင်ဆုံးတော့စကိုင်းတိုင်းဘက်ကတိုက်ပွဲအခြေအနေအကြောင်းဆက်ပြီးတော့ပြောပြပေးပါမယ်စကိုင်းတိုင်းဝက်လက်မြို့နယ်အရှိချမ်း ဖျားလေးကုန်းနဲ့9/6ရက်နေ့ကညမ7:00ကအောက်တိုဘာလ10ရက်စနေနေ့ကလင်းရင်6စီးနဲ့လာရောက်ပစ်ခတ်တိုက်ခိုက်ခဲ့ပြီးနောက်ထပ်လင်းရင်2စီးနဲ့တပ်သားတွေချထိုးစစ်ဆင်ခဲ့တာကြောင့် PDF ကာကွယ်ရေးတပ်ဖွဲ့ဝင်18ဦးထပ်မံနဲ့သေဆုံးခဲ့ပြီးပျောက်ဆုံးနေသူတွေလည်းရှိတဲ့အကြောင်း PDF တာဝန်ခံတူကပြောပါရယ်စစ်တော်ရွာကိုမြန်မာစစ်တပ်ကညဘက်မှာစစ်ကြောင်းထိုးပြီးကျေးရွာသား50ထပ်မံနဲ့ကိုလည်းဖမ်းဆီးထားတယ်လို့ဒေသခံတွေကပြောပါရယ်ဝက်လက်မြို့နယ်အရှိချမ်းတိုက်ပွဲအခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုဝင်းခတ်မောင်ပြောပြပေးပါရှင်
အောက်တိုဘာ10ရက်စနေနေ့နေ့လယ်ခင်းက19မြို့နယ်ဖျားလေးကုန်းနယ်9/6ရွာကြား စင်နင်းကျေးရွာအနီးမှာရှိတဲ့ပြည်သူ့ကာကွယ်ရေးတပ်စခန်းတစ်ခုအနီးကိုတိုက်လေရင်နဲ့စစ်တပ်ကတိုက်ခိုက်ခဲ့တဲ့အကြောင်း PDF
ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တို့ကပြောရေးကိုပြောပါတယ်။ရှင်းရမယ့်အကြောင်းကတော့ကျွန်တော်ကဒီဒီပြည်မနေရဘူး။ဒရုန်းဝဲနာမခါဒရုန်းတွေဝဲနာမခါဝဲပြီးတော့ကျွန်တော်စစ်နဏာကြီး၃ရက်လောက်ကြာတော့မကြောက်ဘူး။တစ်ဖက်ကလည်းစစ်နဲ့တစ်ဖက်ကလည်းဒီလာပြစ်တယ်။အဲဒီမှာဟောဒီဝင်ပြစ်တယ်။ ဘာလို့ဒီမဖြစ်နေချိန်မှာနာမခနောက်အနာနာမခနေမှာအမသာဒီပိုင်းနေပြီးဆက်လာတယ်။အမသာဒီပိုင်းနေပြီးဆက်လာပြီ။အမသာဒီပိုင်းနေပြီးဆက်ထပ်ပြီးတယ်။သူတို့ပြတော့မှာဒီလိုအဒီနာလေးကြီးရွှေဘိုးလေးကြီးရွှေကနေမှာအမသာဒီပိုင်းအမသာကုန်းတတိတိဘုတ်တက်လာတယ်။တက်လာပြီးတော့မှကျွန်တော်တို့ဒီလူချရဲပြစ်တယ်။လူဝင်နေရတော့မြောက်ခွဲချသွားတယ်။အဲဒီမှာကျွန်တော်တို့ဒီကဒီလူကဝင်ဖွက်ကလေးရတယ်ဟိုဘောနော မလွတ်လွတ်ပြီးတော့ကျွန်တော်လက်တင်နေကောင်းပေါ့
ဒီတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီကိုထောက်ခံအားပေးတဲ့အဖွဲ့တွေကတိုက်ပွဲနဲ့ပတ်သက်တဲ့အကြောင်းအရာတချို့ PDF အဖွဲ့တွေစီကတင်စီရမိတဲ့လက်နက်နဲ့တေဆုံစီးရင်နေဆိုပြီးလူမှုသတင်းကွန်ရက်တွေမှာတင်ပြတာတွေရှိပါတယ်တိကျအတိပြုချက်မရသလိုမြန်မာစစ်တပ်ဘက်ကသတင်းထုတ်ပြန်ပြောဆိုလာတာမရှိသေးပါဘူးလေကြောင်းတိုက်ခိုက်မှုကြောင့်ပြည်သူ့ကာကွယ်ရေးဘက်ကတေဆုံသူ18ယောက်ထက်မနည်းရှိသလိုပျောက်ဆုံးနေသူတွေလည်းရှိတယ်လို့ PDF အဖွဲ့ဝင်ကဆက်ပြောပါတယ
်အဓိကကအတိအကျအများကြီးရှိတယ်မှာအခုချိန်ဒီပျောက်ဆုံးနေတဲ့သူရှားနေတယ်ဒီကျွန်တော်တို့မနေ့ကအတိုင်းအတာမှာတော့ကျွန်တော်တို့အဒီကကျွန်တော်တို့ပါရှိဒီအောင်အခုနကဘူးမှာတရားပြည့်ထိုင်ရတာတူ ကျွန်တော်တော့ပဲပြရသေးတယ်။ဒါဆိုပျောက်နေတဲ့ဆန်းကန်တူများရှိသေးရဲ့ဗျ။ပျောက်နေဆိုရင်ဒီဒီကောရဖွဲ့ရဲ့မှာသူချင်းဒီဒီဥပမာဒီသုံးတယ်လို့ဒီမကြည့်နိုင်လည်းနဲ့ကျွန်တော်ပျောက်နေတာရှိသေးကြ။ပျောက်နေတာရှိတာကသူကသူချင်းဒီလည်းမတူဘူး။ဒီဆန်းကန်တက်ကလည်းဒီရနားရှိနေဆိုကျွန်တော်တို့ဟိုဘောရန်ကြီးတောင်းနေချောင်းလို့မရဘူး။တူလှမ်းမှလည်းပါပါလို့ပြောလို့ရတယ်လို့ဘောက်တွေမပြောနိုင်ဘူး။အဲ့လိုမျိုးနေထိုင်မှရှိ
။ကြာဆုံးတဲ့အထက်မှာပြည်သူ့ကာကွယ်တပ်ဖွဲ့ရွှေဘိုခရိုင်တပ်ရင်း9ကတက်ခွဲမှုဘိုးမာကပါပါပြီးသူကိုစစ်တပ်ကဖမ်းဆီးမိခဲ့တာလို့ PDF အဖွဲ့ဝင်ကပြောပါရယ်။ရဟတ်ရင်နဲ့လာရောက်ချထားခဲ့တဲ့စစ်ကောင်စီတပ်သားတွေအဲ့ဒီညမှာပဲညာချင်းစေတော်ကျေးရွာကိုဝင်ရောက်စီးနှင်းပြီးနေမြင့်ရှင်းလင်းရေးလုပ်ခဲ့တယ်လို့စေတော်ကျေးရွာကဒေသခံ50ထက်မနည်းရွာထဲမှာဖမ်းဆီးခံထားရတယ်လို့ဒေသခံတချို့ကပြောပါရယ
်။အခုချိန်မှာရှိရသူအနာမောင်ရယ်ကျွန်တော်တို့ဒီငွေကြေးရွာရဲ့တောင်းမဲ့ပါတော့ဖြစ်ဥစ္စာရဖြစ်တာဒီနမောကျေးရွာရဲ့တောင်းနောက်ဘက်ကကျွန်တော်တို့ဒီ doing down အဲ့ဒီနမောနဲ့ဝါနေငါပဲငါကြားရကပြနေလာမှာသူတခွဲပြီးတော့တဆွတ်ထားတယ်ဒီလိုစေလို့ရဆိုမပြောလို့မျိုးတော့ပေါ်တော့တယ်မှာတော်တော်များများဖမ်းတယ်အဲ့ဒါတော့လူကြီး50ထက်အနည်းကဖမ်းဆောင်မလို့ဒီစေလို့ရကြွားပြီးပြီဆိုတော့ဟိုအများကြီးလေတော့မရှိဘူးအဲ့လိုတော့ရှိ
မြန်မာစစ်တပ်ကလေကြောင်းကတိုက်ခိုက်ခဲ့တဲ့နေရာနဲ့အနီးဝန်းကျင်ကကျေးရွာ15ရွာထက်မနည်းဒေသခံတွေပြေးလို့ရကိုထွက်ပြေးနေကြပါတယ်မြေကမ်းတစ်ချောင်းနဲ့မြေကမ်းနဲ့နေတဲ့ကျေးရွာကဒေသခံတွေဟာပြေးလို့ရတောတောင်တွေထဲနဲ့အနေငယ်ပိုဝေးတဲ့ကြေးရွာတွေကိုထွက်ပြေးတင်းချောင်နေကြရတယ်လို့ဒေတာကန်တွေကပြောဆိုပါရတယ်။ဒီဒေတာကြေးရွာတွေမှာ PDF တွေအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးမြန်မာစစ်တပ်ကဆွဆွဲထားတာပါ။ဒီအကြောင်းပြချက်ကြောင့်ပဲနေမင်းရှင်းလင်းထိုးစစ်နဲ့လေကြောင်းတိုက်ခိုက်မှုတွေကိုဇက်တိုက်တိုးပြီးလှုပ်လာနေတယ်လို့စစ်ဘေးရှောင်တွေပို့ပြီးတိုးလာနေပါတယ
်။စကိုင်းနိုင်ဝက်လက်မြို့နယ်အရှိချမ်းကတိုက်ပွဲချင်းနေတိုက်ပွဲအခြေအနေတင်ကိုဝင်းခမ်းမှပြောပြပေးခဲ့တာပါအခုဆက်ပြီးတော့တိုင်းရင်သားလက်နက်ကိုင်တွေတွေ့ဆုံဆွေးနွေးဖို့ RCSS ဖိတ်ခေါ်တဲ့တင်ကိုပြောပြချင်ပါတယ်စစ်ပွဲတွေကြောင့်ပြည်သူတွေတွေ့ဆုံနေရတဲ့အခက်အခဲတွေရှော့ချဖို့နဲ့အချင်းချင်းအပြန်အလှန်နားလည်မှုပို့မှုရရှိစေဖို့အတွက်တိုင်းရင်သားလက်နက်ကိုင်အဖွဲ့တွေအချင်းချင်းတွေ့ဆုံဆွေးနွေးကြဖို့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကဖိတ်ခေါ်လိုက်ပါတယ်ဒီဖိတ်ခေါ်ထားတဲ့ကာလမှာထိုးစစ်ဆင်တိုက်ခိုက်တာတွေမလုပ်ဖို့လဲညွှန်ကြားထားပါတယ်ဒီကလန်ချက်အပေါ်တခြားလက်နက်ကိုင်အဖွဲ့တွေကလက်တလောတုတ်ပြန်တာမရှိသေးပေမဲ့ဒေသခံပြည်သူတွေကတော့ကြိုဆိုကြပါတယ်ရှမ်းပြည်နယ်အခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကသတင်းပေးပို့ချက်ကိုစံကျော်ပြောပြပေးထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မှာခြေစိုက်တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းဟာပြီးခဲ့တဲ့ကာလတွေအတွင်းမှာရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးPSLF DNLA အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ခဲ့တယ်လို့လက်ရှိမှာလည်းဒီဖွဲ့တွေနဲ့ပဲစီရေးတင်မမှုတွေရှိနေတာပါဒီချိန်နေမှာအခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးပြီးနိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့အတွက် RCSS ဘက်ကကြံလန်းလိုက်ပါတယ်စစ်ပွဲအတွင်းတွေ့ကြုံရတဲ့ပြည်သူတွေရဲ့အခက်အခဲကိုရှင်းချစေဖို့ရည်ရတာလို့ RCSS ပြောရေးဆိုခွင့်ရှိသူဗိုလ်မှူးခန့်ဆန်က BOA ကိုပြောပါတယ
်အထူးကတော့ပြည်သူလူထုတွေဒုက္ခရောက်ရတယ်အထူးသဖြင့်ဒီရှမ်းပြည်တောင်ပိုင်းမှာဆိုရင်ဒါစီရေးပြမာနေတဲ့ဒေသတွေမှာဆိုရင်ဒါလူထုတွေကနေရဆွခွာလာတယ်များလာတယ်။နောက်ဒီနယ်စပ်ဖြတ်ကျော်ပြီးတော့မှတခြားဟိုနိုင်ငံကိုတွားပြီးတော့အလုပ်လုပ်တာတွေများလာတော့ကျွန်တော်တို့ရရှိထားတဲ့အချက်လက်တွေဆိုရင်ရတတိတတိဆိုတာရချီရှိတယ်။တချို့ရွာတွေဆိုရင်ဒါရွာပြက်ကလပ်ဖြစ်သွားပြီလေ။ဒါနောက်တစ်ခုကျတော့ဒီလူထုတွေကကွန်ဆင်းနိုးတွေပြက်တာရှိတယ်။နောက်ဖက်ပြိုးထုတ်လုပ်လာတဲ့ထုတ်ကုန်တွေကလည်းဟိုစီးပွားရေးအရသာရောင်းဖို့ခက်တယ်ပေါ့ဒါစောင့်နေရေးခက်ခဲလာတာရှိတယ်။ဒီ DS ကပထမတစ်ချက်ပေါ်တော့
နောက်တစ်ချက်အနေနဲ့ကတော့လက်နက်ကင်အဖွဲ့အစည်းတွေကြားအပြန်အလှန်သတင်းဖလှယ်မှုကောင်းမွန်စေဖို့နဲ့အထင်မြင်လွဲမွားမှုတွေကိုရှော့ချနိုင်ဖို့အတွက်ရည်ရဲကြောင်းဆက်ပြောပါတယ်။တွေးဆုံဆွေးနွေးရေးကာလကတော့2022ခုနှစ်အောက်တိုဘာလ10ရက်နေ့ကနေ2023ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ထိသတ်မှတ်ထားကြောင်းလည်းထုတ်ပြန်ထားပါတယ်။ဒီလိုသတ်မှတ်ထားတဲ့ကာလအတွင်းမှာထိုးစစ်ဆင်တိုက်ခိုက်တာတွေမလုပ်ဖို့လဲအောက်ခြေတက်တွေကိုညွှန်ကြားထားကြောင်းဗိုလ်မှူးခန့်ဆန်ကပြောပါတယ
်။ထုတ်ပြန်ဒီမချက်မထုတ်ပြန်ခင်ကတည်းကကျွန်တော်တို့ဒီရှေ့တန်းတွေကိုညွှန်ကြားထားတာရှိတယ်ခင်ဗျာ။ဒီကကြတော့ဒါခုခံစီအနေနဲ့တော့ပြန်ဖို့ဒါဒီထိုးစစ်စင်တာတွေမလုပ်ဖို့ဖြစ်နေလို့ရှိရင်တော့ဒါဒီထိတဲ့မှုတွေမဖြစ်အောင်စစ်ကြောင်းတွေရှိလာလို့ရှိရင်ဒါဆောင်ရွက်ပြီးတော့မှတိပေးဖို့ပေါ့နော
် RCSS တပ်ဖွဲ့ဟာရှမ်းပြည်နယ်မိုင်းပန်နယ်မှာပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO မိုင်းတုံမိုင်းဆက်နယ်ပယ်မှာဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA တောင်ပိုင်းတပ်ဖွဲ့တွေနဲ့လည်းစီရေးပဋိပက္ခဖြစ်ပွားခဲ့မှုပါတယ်ဒီကံလန်းချက်နဲ့ပတ်သက်ပြီးရှမ်းပြည်နယ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားကိုသိနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူး။ရှမ်းပြည်နယ်တောင်ပိုင်းကျေးတီမြို့နယ်ကဒေသခံတူကတော့ဒီကံလန်းချက်ပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်။သူတို့တွေလက်နက်ကိုင်အချင်းချင်းတင်းရသွားမယ်ဆိုတော့ပြည်ပြည်ဟိုတော့အချိုးပူရှိတာပေါ့ခင်ဗျာ။တော့ဒီနေရင်ချင်းချင်းတွေနဲ့ကောင်းကောင်းလုပ်တဲ့စားသောက်ရမှာပေါ့။အခုကကိုဗစ်ရောဂါတပိုင်းတိုင်းပြည်ကြီးမြို့နယ်တွေပြည်ပခန့်တွေကတပိုင်းဆိုတော့ဒီအမြင်နဲ့တော့ဒုက္ခရောက်တဲ့
ချင်းနာကတော့ဒီလိုပြောတယ်လို့ဒီနိုင်ငံရေးဒါနဲ့ကွာတာတော့ပူပေါင်းတာပေါ့ကျွန်တော်တို့ဒီနေ့မှာတော့လည်းနိုင်ငံပေါင်းဆောင်ဆိုတော့ဒီလိုတွေအတွက်တော့ပူပေါင်းတော့ခိုင်းရောက်တဲ့အလုပ်ဖြစ်နေတာပေါ့အာစီအက်အက်စ်အာအန်စီအေကိုအပြည့်အစကြောင့်လက်မှတ်ရေးထိုးထားတယ်လို့မြန်မာစစ်တပ်ကဖိတ်ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုလည်းတက်ရောက်နေတဲ့အဖွဲ့ဖြစ်ပါတယ်ပြီး းဆုံဆွေးနွေးရေးဖြည့်ရှင်းဖို့အတွက်ကမ်းလှမ်းတာတွေရှိခဲ့ပါတယ်။ဒီလိုကမ်းလှမ်းခဲ့ပေမဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA အဖွဲ့တွေနဲ့ RCSS အကြာတိုက်ပွဲတွေကတော့ပြီးခဲ့တဲ့လပိုင်းတွေအထိတိုက်ပွဲတွေပြင်းထန်နေခဲ့ပါတယ်။လောလောဆယ်တော့ RCSS ရဲ့ကံလန်ချက်နဲ့ပတ်သက်လို့ SSA မြောက်ပိုင်းနဲ့ပလောင်အဖွဲ့တွေရဲ့တုံ့ပြန်ချက်တစုံတရာထွက်လာခြင်းမရှိသေးပါဘူးခင်ဗျာ
။ရှမ်းပြည်ဘက်ကအခြေအနေကိုစံကြောပြပြပေးခဲ့တာပါ။အခုတခါတော့မြန်မာစစ်တပ်အတွင်းတပ်အပြင်ထွက်ခွင့်တင်းကျပ်မှုတွေကြောင့်လူမှုရေးနဲ့စီးပွားစားဝတ်နေရေးအခက်ကြုံနေရတဲ့တင်ဆက်ပြီးတော့ပြပြပေးပါမယ်။မြန်မာစစ်တပ်အတွင်းတပ်ပြင်ထွက်ခွင့်တင်းကျပ်မှုတွေကြောင့်လူမှုရေးနဲ့စားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့စစ်တပ်နဲ့နှီးဆက်သူတွေကပြောနေကြပါဗျ။နေပြည်တော်စစ်တိုင်းတပ်ကုန်းမြို့နယ်တပြေချောင်းကျေးရွာကစေတုသေးသနာတပ်ရဲ့တပ်ချက်ကြီးစေရေးမတူမိဘအိမ်အပြန်လမ်းမှာအောက်တိုဘာလ3ရက်နေ့ကအဖမ်းခံလိုက်ရတယ်လို့နေပြည်တော်စစ်တပ်အတိုင်းဝိုင်းနဲ့နှီးဆက်သူတူကပြောပါဗျ။ဒီကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရကိုမေးခဲ့ပေမဲ့အကြောင်းပြန်ကြားတာမရှိသေးပါဘူး။စီရေးတုံးတဲ့သူတွေကတော့တက်ပြင်ထွက်ခွင့် outbus ကိုအောက်ခြေတက်တွေအလိုက်ကာလာတို့လှုပ်လေးရှိပေမဲ့ကာလာရှိတော့ဖြစ်ခဲ့တယ်လို့ဆိုပါတယ်ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့အခုလိုအမျိုးသမီးတစ်ချက်ဖန်ဆီးခံခဲ့ရပုံကိုလုံခြုံရေးကြောင့်အမည်မဖော်လို့တဲ့ဒီနီးစပ်သူက
ဆက်စစ်ကြီးစီရင်ပါလေတယောက်ပြေးသွားတယ်ဒီရင်းနဲ့တနည်းကလေးညာသူဒီဆက်စစ်ကြီးစီရင်ပါလေနောက်ဆုံးတပ်ပါရပါရဲ့အဲအပေါ်နော်အဲ့ဒီလူတွေကြီးခွင့်မရတာနဲ့သူတို့တွေကိုအတင်းအကျပ်အလုပ်ကြီးသဘောရခိုင်းစီလို့အဲ့ဒီမှာသူတို့တွေကြောင်းမပြီးသေးတဲ့လူတွေဖြစ်တဲ့အတွက်ကြောင့်ခွင့်တော်ရဲ့အဲ့ဒီမှာသူကခွင့်ကိုမပြီးခဲ့ပါဘူးဆောင်းမဖြစ်ဘူးဒီကခွင့်တစ်ခုပဲပြီးခဲ့ပါတယ်အဲ့ဒါရဲ့နောက်မှာတလဲလာလေးမှာသူတို့ပြန်ဖမ်းနေပါတယ်သူတို့တားခဲ့ယူဆိုခံဖမ်းမရကောင်ပါလေရွှေကြတာတခါပြဖို့မဟုတ်ပါဘူးဘုံလို့ပို့ဘာအင်းဝါလာလေတော်တော်အလွေအကြောင်းသားတဲ့ဘောဒီဖွဲ့စည်းရောဘုံလို့အချာအဖွဲ့စည်းကိုပြေးရမဟုတ်ဘူးသူ့ကိုဖွင့်ပေးရတဲ့အချိန်တန်းကိုဖွင့်ပေးရဒီကောင်ပါလေပြေးမှာမဟုတ်ဘူ
းအခုနောက်ဆုံးအဖမ်းခံထားရတဲ့အချိန်တွေကိုလည်းဒီမျိုးဖော်လို့တဲ့နှိစက်သူကပဲ
အရာရှိဆုံးပါပဲအချိန်ခံရတဲ့ဘောပြောအဆောက်ကျတဲ့နေရာပါဒါနဲ့哦阿吉拉路是吧这些啥耶အခုလိုဘောတော့တော့ဘောပေးရအောင
်အခုလိုချက်ပြေးဖန်ခံရတာကိုဖြစ်စေတဲ့ဒီစေတုဒေသနာတမှုဘုံမှုချုပ်ရဲ့အမိတ်ထူးထူးခြားခြားဖြစ်နေပုံကိုလည်းဒီနိစက်သူကဆက်ပြီ
းအဲ့ဒီအမိတ်ကတော့အောက်ဘတ်မထွေးရဘူးဆိုရင်အမိတ်ထုတ်ပါရဲ့ကိုဖေးကလာတတရလိုင်းကနေစပြီးတော့အပြင်မထွေးရဘူးအမိတ်ထုတ်ခွေပါရဲ့မလဲတဲ့ထွက်မယ်ဆိုရင်ဒီနေ့တပြက်ထုတ်ခွေအကြောင်းကြားရမယ်ဘောတခြားအိတ်ဆက်တွေလေးစားအကုန်လုံးသူခွေးမလို့ဘူးသူပြင်းထွက်ဝအဲ့ဒါလေးဒီသူတို့စေးတက်မှာနေပြီးတော့တိုင်းစစ်ချောင်းတော့ကြုံမှာရှိစစ်တက်စေးတက်အကုန်လုံးမရှိခဲ့ပါဘူးသူတယောက်တည်းမှာလုပ်တဲ့ထွေးချက်အမိန့်တစ်ခုပါ
ဒီပေါ်စစ်ကောင်စီပြောခွင့်ရကိုစ조사ဆက်သွယ်ခဲ့ပေမဲ့အကြောင်းပြချက်မရခဲ့ပါဘူးဒါပေမဲ့စီရေးသုံးသက်သူအရင်စေးတက်ဗိုလ်ကြီးဟောင်းခွဲစိတ်ပါကူဒေါက်တာမင်းမောင်ကတော့
အောက်ဘက်စပိတ်တယ်ဆိုတော့ဟိုရပိုင်းမှာပြေးရတာပေါ့ဟိုဒီစနေသင်းနေဆိုမထွက်နဲ့ပေါ့ဒီတော့ပဲရပါတယ်အကြိုက်ပြေးတယ်ဆိုတော့တံမူးတယောက်ရဲ့ဒုပန်ခွင်ကြီးကနေကြော်ပြီးဌာနနဲ့လှုပ်တာတို့တော့မြင်တာပေါ့ဗျာ
တခြားစေသုံးသက်သူတွေကလည်းမြန်မာနိုင်ငံထဲအာဏာသိမ်းပြီးမှတက်ကထွက်ပြေးသူတွေရှိမှဆိုရင်ပြီးအောက်ခြေတက်တွေနဲ့ unit လိုက်မှာအခြေအနေကြည့်ပြီးကာလတစ်ခုအပြင်ထွက်ခွင့်ပိတ်တာရှိပေမဲ့တက်အပေါ်ပိုင်းကညွန်ကြားတာတော့မဟုတ်ဘူးလို့ဆိုပါတယ်ဒီနေရာမှာအခုလိုဖိနှိပ်တဲ့အမိန့်ကြောင်းနဲ့လှုပ်ဆောင်မှုတွေကြောင့်တခြားထွက်ပြေးခဲ့ရသူတွေရှိခဲ့တယ်လို့လည်းဒီနိစ္စသူကဆက်ပြောပါတယ်
။ဒီနေ့တည်းပါဆိုရင်ကားရရှိရပါတဲ့ကြည်စီမားတယောက်အခြားအဆင့်စစ်တီတယောက်ပြီးသွားခဲ့တာ။နောက်တယောက်ကတဲ့ကြည်စီရဲ့အတော်လေးဟာဆက်ဆက်ထည့်ရတာမဖြစ်တော့ကိုလှုပ်ပါအခုနောက်ဆုံးဖြစ်တာကသူ့မိဘနဲ့တွေ့ချင်လို့သူ့ရဲ့တဲ့ မြို့ကားလမ်းမဲ့ဖြတ်တဲ့အချိန်ပါတက်ကလိုက်ဆုံတဲ့အချိန်ပါသွားတွေ့ပြီးပြေးသွားခဲ့ပါအ
ဲ့ဒီတော့အခုလိုတက်ဆဲအခြေအနေတွေကိုပြန်တင်ပြပြီးဖြေရှင်းဖို့ကြိုးစားခဲ့တာရှိခဲ့ပါလားလို့မေးရမှာဒီနိစ္စသူကပဲ
ဒီတက်ပါကျွမ်းကျင်သူနှာခေါင်းသူအများအပြားရှိပါတယ်ဂျူနီယာလုံးပြီးခဲ့ပြီးတာလူတွေရှိပါတယ်အားဖြင့်ဒီလူတွေဒီအစောပိုင်းမှာတည့်ရဲ့တစ်စက်တည်းရိဆိုင်နဲ့ပတ်သက်ပြီးတင်ပြခဲ့ပါတယ်။ဘာခံခဲ့ပါ့။အဲ့တော့အဲ့လူတွေတောက်ခါပါထပ်ပြီးတော့ပြင်ပြဖို့မဖြစ်ခဲ့တဲ့အခြေအနေဖြစ်သွားပါ့
။ဒါအပြင်အခုလိုတက်အပြင်ထွက်ခွင့်ရေရှည်ပိတ်ထားတာကြောင့်ရှေ့ဆက်ဖြစ်လာနိုင်မှာကိုဒီနိစ္စသူကဆက်ပြီ
းအခြေခံစစ်တီးပါလေးရဲ့တမင်းစားဖို့အတွက်တော့ရှင်းစားဝေဖို့အပြန်ထွက်ပြီးသူတို့အတွက်စီးပွားရေးအရာပေါ့နော်အထက်မှာသတ္တဝါဆိုင်တို့ကိုယ်ကြီးအရာလေပတ်နေတဲ့စီးပွားရေးဟင်းစားရောင်းဖို့ကိစ္စတွေတော့အဆက်တည်းရှိခဲ့ပါတယ်ကြီးရဲ့လူကဖြစ်လာအောင်ပ
ါဆရာနာသိမ့်ပြီးတက်သားတချို့မြန်မာနိုင်ငံထဲမှာထွက်ပြေးတာရှိခဲ့ချိန်မှာတချို့ကတော့ CDM လုပ်ပြီးနေဆက်ဖြတ်ကျော်ခေလုံကမကြခင်ကတော့ဗိုလ်မှူးတူနဲ့တက်ချက်နိုင်ငံစစ်ကောင်စီဘက်ပြောင်းဝင်သွားခဲ့ပါတယ်နော်
မြန်မာစစ်တပ်အတွင်းတပ်ပြင်ထွက်ခွင့်တင်းကျပ်မှုတွေကြောင့်လူမှုရေးနဲ့စာဝင်တွေအခက်ကြုံနေရတဲ့တဲ့တင်ကိုဝင်းမင်းမင်းမြန်တင်ဆက်ပေးခဲ့တာပါမြန်မာနိုင်ငံမှာမတည်ငြိမ်တဲ့ငွေလဲနှုန်းတွေနဲ့ငွေကြေးဖောင်းပွမှုတွေကြောင့်မြန်မာစီးပွားရေးအခြေအနေဘယ်လိုရှိနေပါသလဲဒီကြောင့်ဆက်ပြီးတော့ပြောပြပေးမှာပါမြန်မာနိုင်ငံရဲ့ကုန်ထုတ်လုပ်မှုကဏ္ဍအညွန့်ဂိတ်တွေဟာစက်တင်ဘာလထဲမှာတိတိတတ်တာကျဆင်းနေတယ်လို့ကမ္ဘာလုံးဆိုင်ရာစီးပွားရေးနဲ့ဈေးကွက်ဆိုင်ရာအချက်အလက်တွေဖော်ပြပေးနေတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့အခြေဆိုင် S&P Global အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအတွင်းလက်တလောဖြစ်ပျက်နေတဲ့ငွေလဲနှုန်းမတည်ငြိမ်တာတွေနဲ့ငွေကြေးဖောင်းပွားတာတွေကြောင့်ပြည်တွင်းထုတ်လုပ်မှုကိုထိခိုက်နေတာလို့လည်းပြည်တွင်းကလုပ်ငန်းရှင်တချို့ကပြောပါရယ်မြန်မာစီးပွားရေးအခြေအနေရန်ကုန်ကသတင်းပေးပို့ချက်ကိုကိုငင်းချမ်းပြပြပေးပါရှင
်လုပ်ငန်းအသစ်တွေထုတ်လုပ်မှုကဏ္ဍကိုဝင်လာပေမဲ့လည်းကုန်ကြမ်းဈေးတက်တာဈေးကွက်ရဲ့လိုအပ်ချက်အတိုင်းလိုက်ပြီးချိန်ညှိနေရတဲ့ငွေလဲနှုန်းတွေကြောင့်ကုန်ထုတ်လုပ်မှုကလှင်းလင်းမြန်မြန်ပဲကျဆင်းနေတယ်လို့ S&P Global ကသုံးသပ်ထားပါရယ်တချို့လုပ်ငန်းတွေကတော့ကုန်ကျန်းဝယ်ယူတာမှာကုန်ကျစရိတ်လျှော့ချတာမျိုးဝန်ထမ်းလျှော့ချတာမျိုးဒစိတ်တပိုင်းချုပ်လုပ်တက်ဆင်ထားတဲ့ပစ္စည်းတွေကိုတင်သွင်းလာတာမျိုးနဲ့ထုတ်လုပ်မှုမှာကုန်ကျစရိတ်ကိုလျှော့ချလာတဲ့အကြောင်းပြည်တွင်းကအထည်ချုပ်လုပ်ငန်းရှင်တူက VOE ကိုပြောပါတယ်ဟုတ
်တယ်ကြလို့ကြတာပေါ့ဒစိတ်ချုပ်တို့ဘာလို့ဆိုတော့မှအလုပ်လုပ်တာရှိတယ်ဒီရင်းတော့ကိုဘာမှမရှိတော့ဘူးနောက်ကလည်းဒီငွေကြေး investment နဲ့ဆက်သွားတာလို့ဘူးကလည်းကြီးရကိုယ်ရင်တွင်းလိုက်တယ်ဒါနဲ့လက်ကလေးတစ်ခုတက်လိုက်တယ်ကမိရောငိုတော့သူအသိစိတ်ကစဒီမှာပဲရှင်းလိုက်တယ်တွန်းလိုက်တာကျန်တဲ့ရင်းကုန်တော့လောက်
သွားစံစဘာထုတ်လို့မှုကြဆင်းတယ်ဆိုပေမဲ့ရောင်းသူဝယ်သူပုံမှန်အတိုင်းအဆင်ပြေသွားနိုင်တယ်လို့လဲတချို့ကခံမှန်းပါတယ်တခြားလုပ်ငန်းတွေမှာလည်းထုတ်လို့မှုတွေအသီးသီးကြဆင်းနေတာပါကုန်ပစ္စည်းပြန်မြထုတ်လို့ချိန်ကြာမြင့်တာကလည်းကာလတစ်လျှောက်မှာအဆိုးဆုံးဖြစ်တယ်လို့စီးပွားရေးပညာရှင်တချို့ကမြင်ပါတယ်ဝယ်လိုအားရောင်းလိုအားနှစ်ခုလုံးမှာအကျယ်တဲဖြစ်နေတဲ့ကာလလို့ဒီရင်းစီပွားရေးပညာရှင်တူက VOA ကိုအခုလိုပြောပါတယ
်။ကျွန်တော်လုံးမှုကကြမှာပဲ။အပြည့်လို့လဲဆိုတော့ကစပက်ကကြည့်လို့ရှိရင်ကုန်ဆန်းရောဇောင်းသားရောအဲ့ဒါလေးအကုန်လုံးကစီးတက်နေတာလို့။နောက်တစ်ပိုင်းကတော့လည်းပဲလူတွေမှာစီပွားရေးချက်တွေအတွက်ဝယ်အားနေသွားတယ်။အဲနိုင်ငံများတိုင်းပြည်တွေကိုလည်းပဲနိုင်ငံများကိုပုံမှန်ကျဲပို့ကုန်ပမာဏလေးပဲနေသွားတယ်။အဲ့ဒါကတော့ဝယ်လို့အဖက်ကပေါ့။အဲ့တော့နှစ်ဖက်စလုံးကအချက်တည်းရှိတဲ့အတွက်ခုံတော့လို့ပူလာတဲ့အချက်ရှင်ပါပဲ။
ပြည်တွင်းကစီးပွားရေးပညာရှင်တူဦးရဲ့သုံးသက်ချက်ပါမြန်မာနိုင်ငံနဲ့ပတ်သက်တဲ့ကုန်ထုတ်လုပ်မှုကဏ္ဍမှာကုန်ပစ္စည်းကျဆင်းလာတာကုန်ထုတ်လုပ်မှုအချိန်ပိုကျလာတာငွေကြေးဖောင်းပွားမှုနှုန်းများလာတာဟာဒါရီယာအဓိကတွေးရှိချက်တွေဖြစ်တယ်လို့ S&P Global အဖွဲ့ရဲ့အော်တိုဘာလ3ရက်နေ့ကထုတ်ပြန်တဲ့နောက်ဆုံး3လပတ်အစီရင်ခံစာမှာထည့်သွင်းထားပါတယ်ခင်ဗျာ
မတည်ငြိမ်တဲ့ငွေလဲနှုန်းနဲ့ငွေဖောင်းပွားမှုခရီးတွေကြောင့်မြန်မာကုန်ထုတ်လုပ်မှုကျဆင်းလာတဲ့အကြောင်းကိုငင်းညာပြောပြပေးခဲ့တာပါတင်းလာညအတွက်တင်းပြပို့ချက်တွေကတော့ဒီလောက်ပါပဲ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့အဝေးပိုင်းအကြံပေးနေတယ်ဆိုရင်တော့ burmese@vnews.com ကိုဆက်သွယ်မေးမြန်းနိုင်ပါဆက်သွယ်ပြပို့နိုင်ပါတယ်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
တဲ့မယ်လို့ရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကဘာကြီးရဲ့ဘဲရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေ တကယ်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာနေ့ကျမတော်တာရှင်များရှင် VOA ကနေ2022ခုနှစ်အောက်တိုဘာလ10ရက်နေ့တနင်္လာညပိုင်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ line 2 meter 32 kHz 9303ညနဲ့9383ည line 2 meter 51 kHz 5885 line 1 meter 190 kHz 1905တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြသတင်းတောင်မတ်စုစီးပွားရေးကဏ္ဍ blogger တွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါဒီတဲကမှာအရင်ဆုံးမြန်မာနိုင်ငံမှာအာနာသိမ့်ပြီးတစ်နှစ်ခွဲကျော်ကြာလာချိန်မှာစစ်ကောင်စီအနေနဲ့ဘလို့ PR တွေရင်ဆိုင်နေရတယ်လဲဆိုတာသတင်းတောင်မတ်စုမှာကြည့်ကြရအောင်ပါမြန်မာနိုင်ငံရဲ့အခြေအနေပေါ်နိုင်ငံတကာစောင့်ကြည့်ဝေဖန်မှုတွေရှိနေချိန်မှာပဲအာနာသိမ့်စစ်ကောင်စီရဲ့လှုပ်ဆောင်ချက်တွေပေါ်ပြည်တွင်းရောပြည်ပမှာပါတိုင်းရင်းသားအင်အားစုတွေဒီမိုကရေစီတက်ကြွလှုပ်ရှားသူတွေရဲ့ PR တွေရှိနေပါတယ်ဒီကြောင်းနေနဲ့ပတ်သက်လို့သတင်းတောင်မတ်စုအဖြစ်ရန်ကုန်ကပေးပို့ထားတာကိုသားညုံပြောပြပေးပါပါရှင်
ဆက်ခုနှစ်ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့နိုင်ငံခေါင်းဆောင်တွေကစိုးရိမ်မကင်းပြောခဲ့ကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့အတွက်ကြုံနေရတဲ့လူသားဆန္ဒမှုပြဿနာတွေကိုပြင်းထန်ထန်ခံစားနေကြရသလိုလက်ရှိမှာစစ်တပ်ရဲ့ရက်စက်တဲ့ချိန်မုံမှုခံရတဲ့မြန်မာပြည်သူတွေရဲ့အကူအညီတောင်းဆိုမှုကိုကဘာကနေပြီးတော့လက်လျူမပြုထားကြဘူး။ကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့89ကြိမ်မြောက်အထွေထွေညီလာခံတရကော်မတီစည်းဝေးမှာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မှုထွန်းကတောင်းဆိုပါတယ်။မြန်မာနိုင်ငံမှာအိုးရင်ဆွန့်ကွာထွက်ပြေးရတဲ့ဒေသခံ 1.3 သန်းကျော်ရှိနေတယ်လို့လူသားစာနာမှုအကူအညီလိုအပ်နေသူက14သန်းကျော်နေပြီဖြစ်ပြီးတော့မြန်မာပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေကတစ်နေ့တစ်ခြားပိုပြီးတော့ဆိုးလာနေတာကြောင့်မြန်မာပြည်သူတွေကိုအကောက်အပြေးမဲ့ဘယ်လှုပ်ဆောင်မှုမျိုးကိုမဆိုကုလသမဂ္ဂပါဝင်ကမ္ဘာနိုင်ငံတွေကချက်ချင်းအရေးယူဆောင်ကြဖို့လဲတာမတ်ကြီးဦးကျော်မှုထွန်းကတင်ပြပါရယ်နိုင်ငံတွေအကြမ်းဖက်မှုအခြေအနေနဲ့ပတ်သက်လို့ဝေဖန်ခံနေရတဲ့အချိန်မှာရွေးကောက်ပွဲကျင်းပနိုင်ဖို့ကိုလည်းစစ်ကောင်စီအနေနဲ့ကြိုးပမ်းနေပါရယ်တမရော်အနေနဲ့ပါတီစုံဒီမိုစီလမ်းကြောင်းကိုရှောက်လှမ်းနိုင်အောင်ဆောင်ရနေပြီးတော့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုခြေခံတဲ့ပြည်ထောင်စုကိုတည်ဆောက်နေတဲ့အကြောင်းစစ်ကောင်စီအုပ်ထောက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကစစ်ကောင်စီအစည်းအဝေးမှာပြောပါတယ်ဖက်ဒရယ်အခွင့်အရေးပေးတဲ့နေရာမှာလည်းဖြစ်တဲ့ဖြစ်ထိုက်တဲ့အခွင့်အရေးကိုပဲပေးမှမှာဖြစ်ကြောင်းပြောဆိုထားပါတယ်စစ်ကောင်စီအုပ်ထောက်ပြောတဲ့ဖက်ဒရယ်အခွင့်အရေးဆိုတဲ့အပေါ်မှာ NCA လက်မှတ်ထိုးလက်နက်ကင်ဖွဲ့ရရဲ့ PPST လို့ခေါ်တဲ့ညီညာရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ဝင်ဗိုလ်မှူးကြီးခွန်ဥက္ကာကတော့အခုလိုတုံ့ပြန်ပါတယ်
ဖြစ်ပြင်ဖြစ်ရတဲ့ဖက်ဒရယ်ဆိုတာတော့ဘာပြောမှန်းတော့မသိဘူးမြန်မာနေမြန်မာဟန်ဖက်ဒရယ်လားဒါမှမဟုတ်လေ2008ကနေခွင့်ပြုပေါ်များရတဲ့ဖက်ဒရယ်လားတော့မသိဘူးပေါ့ဒါပေမဲ့ဘယ်လိုပဲပြောပြောမူလမှာတော့ဖက်ဒရယ်စံချိန်စံညွှန်းတွေတော့ရှိပါတယ်အဲဒီစံချိန်စံညွှန်းတွေတော့အပြည့်အစုံလိုတာပေါ့ပေးရတယ်ဆိုတာဘာညွှန်းတယ်လဲပုံမှန်ချက်ကဥပဒေကအညီပေးရတာလားဟိုဒီမို့အုပ်ချုပ်တဲ့လူကပေးရတာလားဒါတော့မရှင်းဘူးအဲ့ဒီဆက်ပြောမှာတော့ပုံပုံချေချံဥပဒေကနေပြရတာပဲ။ဒါကြောင့်ဖိတ်ပုံချေချံဥပဒေကိုပဲမှတ်တမ်းထားမှာတော့ရှိပါလား
။လောလောဆယ်မှာတော့တိုင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ဟာမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတယ်လို့2008ဖွဲ့စည်းပုံချေချံဥပဒေနဲ့ NCA အပြည့်ရစာချုပ်ဟာပြက်ပြက်ပြီလို့ပြောနေတဲ့ဖွဲ့စည်းအချို့လည်းရှိပါတယ်။တချို့ထဲမှာပဲစစ်ကောင်စီကလုံးမဲ့ရွေးကောက်ပွဲရလဒ်ကိုအသိမှတ်မပြုဖို့တောင်းဆိုနေတာတွေလည်းရှိပါတယ်။စစ်ကောင်စီစီစဉ်ကျင်းပတဲ့ရွေးကောက်ပွဲရလဒ်ရထွက်ပေါ်လာတဲ့အစိုးရဟာပြည်သူထောက်ခံမှုတိတ်မရတဲ့အစိုးရဖြစ်မယ်ဆိုရင်တော့နိုင်ငံရေးအရာအာဏာချက်တွေရှိပြီးတော့ဖွဲ့စည်းပုံပြင်ရေးကိစ္စညီညာရေးကိစ္စတွေကြန့်ကြာမှာဖြစ်တယ်လို့နိုင်ငံရေးလှစ်လာသုံးသပ်သူဦးရဲထွန်းကပြောပါတယ်
။ဒီရေကောက်ပွဲကအားလုံးကပါဝင်တဲ့လူလူကြီးကအတိအမှတ်ပြုပြီးတော့မဲလာသေးတဲ့ရေကောက်ပွဲဟုတ်မဟုတ်ဆိုတာကအဓိကကြတာပေါ့။ဒါနဲ့ရေကောက်ပွဲမှာပြည်သူလူထုကအနေနဲ့အားတိုင်းနဲ့အတိအမှတ်ပြုပြီးမဲလာသေးပြီးတော့ဖြစ်လာတဲ့အစိုးရမျိုးဆိုရင်တော့ဖြည်းဖြည်းချင်းပါပဲဖြည်းဖြည်း NCA လမ်းကြောင်းအတိုင်းချက်ချီတက်သွားလို့ရှိရင်အချင်းပြေသွားနိုင်တာပေါ့အော်ရေကောက်ပွဲနဲ့ဒီလိုလိုဟိုပါပေါ့အပြင်းအထန်မှုနဲ့ဆက်ဆက်နေတာပေါ့ဗျာ
ရှမ်းပြည်တိုးတက်ရေးပါတီ SSPP ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP အမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ NDAA ခေါ်မိုင်လာအဖွဲ့တို့ဟာစက်တင်ဘာလ26ရက်နေ့ကနေပြီးတော့30အထိဒီစစ်ကောင်စီနဲ့ဒုတိယအကြော့ဖြစ်နေနေပြီးတော့မှတွေ့ဆုံဆွေးနွေးပါတယ်ဖွဲ့စည်းပုံအခြေခံဥပဒေမှာအမျိုးသားတန်းတူရေးအတွက်ဗမာပြည်နယ်ဖွဲ့စည်းပုံတင်ပြချက်ကိုစစ်ကောင်စီဘက်ကလက်မခံခဲ့တဲ့အကြောင်းရှမ်းပြည်ဒုတိယပါတီ SSPP ပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစိုင်းစုက VOE ကိုပြောပါတယ်
ဒီဖယ်လိုရဲသွားဖို့ပေါ့နော် ပဲတော့ဘုအတိတ်ကကဒီမှာဒီရှိဖို့လိုတယ်ပေါ့နော်ချင်းစတိတ်ဒီချင်းစတိတ်ဒီဘခိုင်းစတိတ်ဒီအဲ့ဒီစတိတ်တွေများစုပေါင်းပြီးမှပြည်တော်ပြည့်ရဲ့လာမလို့ဗျာအဲ့တော့ကျွန်တော်တို့အမျိုးသားတန်းတို့ရဲ့အတွက်ဒီဒီမှာလူမျိုးတွေလည်းလဲစိတ်တစ်ခုစိုက်ကြည့်တယ်ကျွန်တော်တို့အမျိုးသားတန်းတို့ရဲ့နောက်ပြီးကျွန်တော်တို့ဖယ်တွေ့စံသွားဖို့ကအချင်းပြေတယ်ပေါ့နော်ဒီမှာဒီကိုမဖြစ်မလို့စိတ်ခွဲခွဲဖို့ပေါ့နော်အမေလိုအပ်ပါတယ်လို့ကျွန်တော်တို့ကသင်ပြဆွေးနွေးသွားတယ်ဗျာအဲ့ဒါကြတော့ဒီလိုလဲခံဘူး
ဖရက်ခွင့်ရေးပေးရတဲ့နေရာမှာဖြစ်သင့်ဖြစ်ထိုက်တဲ့ခွင့်ရေးပဲပေးရမှာဖြစ်ကြောင်းနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာလည်းလွှတ်တော်လမ်းကြောင်းကပဲပြင်ဆင်နိုင်မှာဖြစ်တဲ့ကြောင်းစစ်ကောင်စီအကြီးအကဲကတိုင်းသားအဖွဲ့အစည်းတွေနဲ့မကြတဲ့ခင်ကနေပြီးတော့မှတွေ့ဆုံတဲ့အချိန်ပြောပါတယ်တချိန်နဲ့ပါပဲငင်းရိုင်းနဲ့ပတ်သက်လို့ရှိရင်2008ဖွဲ့စည်းပုံနဲ့ SC အပြည့်ရစာချုပ်ကိုပြစ်ပယ်လို့မရဘူးလို့လည်းသူကပြောဆိုခဲ့ပါတယ် KNU ကရင် KIA ကချင်း KNPP KNE CNF ချင်း PSLF TNLA တအောင်ပလောင် ULAAA ရခိုင်MNDAA ကုကပ်ဖွဲ့တွေကတော့စစ်ကောင်စီကနေပြီးတော့ကန့်လန့်တဲ့ညီညာရေးဆွေးနွေးပွဲကိုမတက်ရောက်ပါဘူး။ဆရာနာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီနဲ့ဒီမိုစီအင်အားစုတွေကြားအားပြိုင်မှုတွေကြားမှာချင်းမျိုးသားတပ်ဦးအနေနဲ့ပြည်သူဘက်ကနေပြီးတော့ရပ်တည်နေတယ်လို့ NUG Federal ပြည်အောင်စုရေးရာဝန်ကြီးဒေါက်တာလျှံမုံစာခေါင်ကပြောပါလေ။အဲ
စစ်ကောင်စီကအာဏာသိမ်းပြီးချင်းအာတိုင်းရင်းသားတော်လှန်ရေးဖွဲ့စည်းတွေပေါ့နော် NCA စာချုပ်ကိုချုပ်ဆိုခဲ့တဲ့အဖွဲ့ဆက်နဲ့ဖွဲ့နေတဲ့ဒါကိုဆန့်ကျင်တယ်ကန့်ကွက်တယ်ဒီအာဏာသိမ်းစစ်ကောင်စီနဲ့ချွေးနေပွေးတွေလုံးဝမလုပ်တော့ဘူးဆိုပြီးတော့ကျွန်တော်တို့ statement တွေတစ်ခါထုတ်ပြီးတော့ပြက်ပြက်သားသားကျွန်တော်တို့ဆန့်ကျင်ခဲ့တယ်သို့တော့အဲ့ဒီကာလမှာ PPSC ရဲ့ champion ပုဂ္ဂိုလ်တူကနေပြီးတော့ PPSC ကို champion စာတစ်ခုရေးလာပါတယ်အဲ့ဒီ champion စာသာပါလေဆိုတော့အခုအာဏာသိမ်းနေတာမင်းအောင်ဆိုင်နဲ့အောင်ဆိုင်ချူကြီးတို့ရဲ့ပြဿနာဖြစ်တယ်။ NLD နဲ့စစ်တပ်အတွင်းမှာပြဿနာဖြစ်တယ်။ဗမာဗမာအတွင်းမှာဖြစ်ပျက်တဲ့ပြဿနာဖြစ်တဲ့အတွက်ကျွန်တော်တို့တိုင်းရင်းသားတွေမပါသင့်ဘူးဆိုပြီးတော့အကြံပေးစာရေးခဲ့ပါတယ်။အဲ့ဒီအကြံပေးစာကျွန်တော်တို့ PBS အတွင်းမှာတချမ်းဝေသွားစီပါတယ်။ကျွန်တော်တို့ကတော့ဘယ်လိုသုံးသပ်တယ်လဲဆိုတော့ဒီတော်ဆိုင်ကြီးစီဟာစစ်အာဏာရှင်စနစ်နဲ့ပြည်ထောင်စုပွဲတိုင်းရင်သားလူမျိုးအလုံးပြည်သူလူထုတရားလုံးကြားမှာဖြစ်ပေါ်နေတဲ့ပြဿနာဖြစ်တယ်။ထို့တွေ့တော့ကျွန်တော်တို့ကတော့ပြက်ပြက်သားသားပဲပြည်သူလူထုထက်ဖက်ကလည်းရက်ပြီးပြီးတော့စစ်အာဏာရှင်စနစ်ကိုဆန့်ကျင်ရမယ်ဆိုပြီးတော့ကျွန်တော်တို့ချင်းမျိုးသားတပ်ဦးကတော့ပြက်ပြက်သားသားဆုံးဖြတ်ခဲ့တယ်။ထို့တွေ့တော့ကျွန်တော်တို့အနေနဲ့ပြည်သူလူထုနဲ့ပူးပေါင်းပြီးတော့ခုလို NUG NGC ရှိတော့တယ်လက်တွဲပြီးတော့ဆောင်ရွက်တာဖြစ်ပါတယ
်။
ခုချိန်မှာဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားဖက်ကတူပြက်ပြက်သားသားပြည်သူလူထုဖက်ကရက်တည်တဲ့လူနဲ့ဇဝေဇဝါဖြစ်ပြီးတော့မြောက်နိုင်တဲ့တော့စကားပြောတဲ့လူဆိုပြီးတော့အာကံမကောင်းဆုံးမှာပဲနဲ့အာဖြစ်သွားတာပေါ့နော်။တုံ့တုံကျွန်တော်တို့အားလုံးမြင်ဆံပြီးတော့အားလုံးပြည်သူလူထုဖက်ကရက်တည်လိမ့်မယ်လို့ကျွန်တော်ပြောလင့်ပါတယ်
။မြန်မာစစ်ကောင်စီရဲ့လူခွေချိုးဖောက်မှုတွေကိုအင်ဒိုနီးရှားနိုင်ငံမှာတရားစွဲဆိုနိုင်ရေးဒရင်လူလတ်ခွင့်အဖွဲ့ AGI နဲ့လူခွင့်အဖွဲ့ရဲ့လျှောက်ထားချက်တွေကိုလာမယ့်အောက်တိုဘာလ17ရက်နေ့မှာအင်ဒိုနီးရှားဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကဒုတိယကြိမ်ကြားနာဖို့ရှိပါတယ်။မြန်မာနိုင်ငံကစစ်ဖက်နဲ့ရပ်ဖက်ခေါင်းဆောင်တွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုကျွလွန်နေဆိုတဲ့စွဲချက်နဲ့စစ်ဆေးအရေးယူဖို့အာဂျင်တီးနားနိုင်ငံပြည်တော်စုတရားရုံးမှာလည်းရွန်ဂျာအရေးလှုပ်ရှားသူတွေက2019ခုနှစ်ကလေးကတရားစွဲဆိုထားပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံမှာလူခွင့်အဖွဲ့တွေကအခုလိုပထမဆုံးကြိမ်တရားစွဲဆိုဖို့ကြိုးစားတာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံဖနမ်ပေမြို့မှာဒွန်ဘာထဲကျင်းပဖို့စီစဉ်ထားတဲ့အာဆီယံ TP စနစ်ဘွဲ့နဲ့ဆက်ဆက်စည်းဝေးတွေမှာလည်းမြန်မာစစ်ကောင်စီအကြီးအကဲနဲ့နိုင်ငံရေးဝန်ကြီးကိုဖိတ်ပါမဟုတ်တဲ့အကြောင်းကမ္ဘောဒီးယားနိုင်ငံရေးဝန်ကြီးဌာနကအတည်ပြုတာကို The Phnom Penh Post သတင်းစာမှာဖော်ပြပါရတယ်။မြန်မာနိုင်ငံဘက်ကနိုင်ငံအရေးကိုစားမပြုတဲ့သူကိုပဲအစည်းအဝေးတယောက်ဖို့အကြောင်းကြားထားတဲ့အကြောင်းကမ္ဘောဒီးယားနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရသူက The Phnom Penh Post သတင်းစာကိုပြောပါရတယ်။အချိန်40နဲ့41ချိန်မြောက်အာဆီယံ TP အစည်းအဝေးနဲ့ဆက်ဆက်စည်းဝေးတွေအပြင်အရှေ့အာရှနိုင်ငံရေးဝန်ကြီးတွေနဲ့ဒေသပြနှိနှောဖလှယ်ပွဲတွေကိုနိုဝင်ဘာလဒုတိယပတ်တွင်ကမ္ဘောဒီးယားနိုင်ငံမှာကျင်းပဖို့စီစဉ်ထားတာပါ။အနာသိန်းကာလာတနှစ်နဲ့ခုနှစ်လကျော်အတွင်းမှာစစ်ကောင်စီအနေနဲ့နိုင်ငံတကာမှာဝေဖန်ခံရသလိုခုလိုဒီပြည်တွင်းတိုင်းသာလက်နက်ကိုင်အဖွဲ့အားလုံးနဲ့တွဆွန်ဆွနီးကိစ္စမှာလည်းအတော်လေးကိုကြိုးပမ်းနေရတဲ့အခြေအနေအကြောင်းဒီသတင်းပတ်ရဲ့သတင်းတောက်အမှတ်စုအစီအစဉ်မှာတင်ဆက်လိုက်ပါရခင်ဗျာ။ကျွန်တော်သားကြီး
အနာသိန်းစစ်ကောင်စီကြောင့်နေရတဲ့ဖိအားတွေကြောင့်ဒီသတင်းပဲရဲ့သတင်းတောင်မဆုအစီအစဉ်မှာကိုသားညုံတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့မဆုမြတ်မွန်တင်ဆက်ပေးထားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုမထုတ်လွှင့်ပေးခင်စီးပွားရေးကဏ္ဍကိုနားဆင်ကြရအောင်ပါတိုက်ပွဲတွေရှိနေတဲ့ရခိုင်ပြည်နယ်တွင်းကိုစားနပ်ရိက္ခာနဲ့စေဝါအပဝင်ကုန်စည်တည်ယူမှုကိုစစ်ကောင်စီဘက်ကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာကြောင့်ပြည်နယ်တွင်းမှာကုန်စည်နှုန်းတက်တဲ့ထံခံနေရတယ်လို့ကုန်စည်ရှားပါမှုနဲ့လည်းကြုံနေရပါတယ်။ဒီချိန်ထဲမှာပဲရခိုင်ပြည်နယ်တွင်းမြို့နယ်6ခုမှာကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ရဲ့ထောက်ပံ့ကူညီမှုကိုလည်းစက်တင်ဘာလလယ်ကလေးကအာနာပိုင်တို့ရိုက်ဆိုင်ခိုင်းထားပါတယ်။ရခိုင်လူတို့ရင်ဆိုင်နေရတဲ့စားဝတ်နေရေးအခြေအနေကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်သိကြီးထိုက်စူးစီးတင်ဆက်ပေးထားပါရှင
် In Rakhine, indiscriminate attacks and the use of landmines and mortar shellings as well as tight
security measures မစင်မချင်တိုက်ခိုက်မှုတွေမြေမြုံမိုင်းနဲ့လက်လက်ချီအုံပြမှုတွေနဲ့အတူလုံခြုံရေးဆိုင်ရာတင်းချက်ဆောင်ရွက်မှုတွေနဲ့ဝင်းရောက်သွားလာခွင့်တပ်မြေကန့်သက်ချက်တွေကြောင့်လူတွေရဲ့အသက်ရှင်ရပ်တည်မှုမှာအန္တရာယ်တက်ရောက်စေသလိုအမှန်တကယ်လိုအပ်နေသူတွေထံကိုအကူအညီရောက်ရှိစေရမှလည်းအဟံ့အတားဖြစ်စေပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျေရစ်ကအောက်တိုဘာလ3ရက်နေ့နယူးယောက်ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာအသိပေးပြောဆိုသွားတာပါရခိုင်ပြည်နယ်ရင်းမှာခိုင်တက်တော် AA နဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်လာတာနဲ့အတူပဲစစ်ကောင်စီဘက်ကရခိုင်ပြည်နယ်ရင်းကုန်စည်စီးဆင်းမှုနဲ့ခီးသွွာလာမှုတွေကိုတမ်းမြေကန့်သက်ချက်အများအပြားချမှတ်ကျင့်သုံးနေတာပါကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့ရခိုင်ပြည်နယ်ရင်းစာနာမှုအကူအညီဖြန့်ဝေမှုကိုခေတ္တရပ်ဆိုင်ထားဖို့စက်တင်ဘာလ15ရက်နေ့မှာပြည်နယ်အဆင့်အာဏာပိုင်တို့ကကြေညာချက်ထုတ်ပြန်တက်မြင့်ခဲ့ကြောင်းလဲ WFP ကသတင်းထုတ်ပါတယ် WFP ရဲ့အကူအညီတွေတက်မြင့်ခံရတဲ့ဒေသတွေထဲမှာဘူးဒီတောင်မောင်တော်ရသေတောင်မြောက်ဦးမင်းပြနဲ့မြေပုံမြို့နယ်တို့ကခြေရွာ14ရာပါဝင်ပြီးဒါဆိုရင် WFP ထံကလစဉ်အကူအညီရယူနေသူ 23,000 တို့အလုံးအပေါ်တက်ရောက်ထိခိုက်စေတယ်လို့ဖော်ပြပါတယ်ကျူတင်ပြင်းစင်ဆောင်ရွက်တဲ့အနေနဲ့ရခိုင်ပြည်နယ်အလဲပိုင်းကအကူအညီရယူနေသူ 22,500 တို့ကိုတော့အောက်တိုဘာလအထိလုံလောက်အောင်ခွဲတန်းကိုနှစ်ဆတိုးပေးထားကြောင်းလဲ WFP ရဲ့အစီရင်ခံစာကဖော်ပြပါတယ်ပြည်သူ့လွတ်တော်အမဟာဥဖေတန်းကလက်ရှိရခိုင်ပြည်နယ်တွင်အတော်အလာတမ်းမြင့်ကန့်တတ်မှုတွေကိုအခုလိုပြောပြပါတယ်
ကြည့်စီမျိုးလည်းကန့်တတ်လာတဲ့ဒီဘက်ကဟိုကြည့်စီမျိုးကဒီကြည့်စီမျိုးကတမျိုးနဲ့တမျိုးမပေရအလာရီရေချောင်းလမ်းတွေကိုပိတ်တယ်အဲကားလမ်းတွေကိုပိတ်တယ်အဲဒီဒီတော့ယူရီကိုစစ်စစ်ရဲ့သွားလို့မရနိုင်အောင်ထိပေါ့တနေ့နဲ့တနေ့တနေ့နဲ့တနေ့အဲအဲ့ဒါကိုကွန်ပျူတာကိုလုံးဝမပယ်ရတဲ့စာအိတ်တွေချင်းနဲ့အကန့်အသတ်နဲ့ပဲပယ်ရတယ
်2022ခုနှစ်အစောပိုင်းမှာအမေရိကန်ဒေါ်လာကို1800ကျပ်ပေါက်ဈေးနဲ့ရှင်းမယ်ဆိုရင်ဩဂုတ်လအတွင်းအမေရိကန်ဒေါ်လာကိုမှောက်ခိုဈေးလဲလှယ်နှုန်းက3500ကျပ်အထိရောက်ရှိခဲ့ပြီးမြန်မာချက်ငွေဈေးနှုန်းထိုးကျခဲ့ကြောင်းဒီလိုငွေကြေးမတည်ငြိမ်မှုကြောင့်အခြေခံစားသုံးကုန်ဈေးနှုန်းတွေကြီးမြင့်သွားစေကြောင်းကမ္ဘာစားနပ်ရိက္ခာအဖွဲ့ကစက်တင်ဘာလအစဉ်ခန်းစာမှာဖော်ပြပါတယ်2022ခုနှစ်မတ်လအတွင်း WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့နဲ့ FAO စားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့တို့ပူးရဲကောက်ယူတဲ့အိမ်ထောင်စုစစ်တမ်းအရမြန်မာလူဦးရေရဲ့20ရာခိုင်နှုန်းလောက်ဖြစ်တဲ့ခမန်းကျေလူ17တန်းလောက်ဟာစားနပ်ရိက္ခာမလုံလောက်မှုနဲ့စူးစူးရွရွကျုံတွင်နေရကြောင်းလဲဖော်ပြထားပါတယ် WFP ရဲ့ဈေးနှုန်းစောင့်ကြည့်မှုတွေအရဩဂုတ်လအတွင်းအခြေခံစားနပ်ရိက္ခာ30ဟာပြီးခဲ့တဲ့နှစ်ကာလတူနဲ့နှိုင်းယှဉ်ရင်54ရာခိုင်နှုန်းကြီးမြင့်လာတယ်လို့လဲ WFP ရဲ့မြန်မာဆိုင်ရာအခြေအနေအစဉ်ခန်းစာကဖော်ပြပါတယ်စားနပ်ရိက္ခာလုံခြုံမှုဟာအဓိကဆွေးရင်စရာကိစ္စတစ်ခုဖြစ်နေပြီလို့လဲကုလသမဂ္ဂအတွင်းရမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျေရစ်ကအောက်တိုဘာလ3ရက်နေ့နယူးယောက်ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်
Food security is also a major concern as many
စားနပ်ရိက္ခာလုံခြုံမှုဟာအဓိကဆွေးရင်စရာကိစ္စတစ်ခုဖြစ်ပါတယ်အခြေခံကုန်စည်ဈေးနှုန်းတွေကြီးမြင့်လာတာကြောင့်မိသားစုအများအပြားဟာစားနပ်ရိက္ခာအလုံးလောက်ဝယ်ဖို့မတတ်နိုင်ကြတော့ပါဘူးလို့ပြောသွားတာပါက ုံစီရှားပါမှုကုံစင်းနှုံချိမြင့်မှုတွေဟာရခိုင်မှာလက်ရှိကြုံတွေ့နေရတဲ့အချက်အတည်းဖြစ်တယ်လို့လဲပြည်သူ့လွတ်တော်အမဟောင်းဥဖေတန်းက VOA ကိုပြောပါတယ
်ချက်သုံးချီလို့လို့နော်ကျွန်တော်တို့ဒီလက်မားတွေတုံးနေတဲ့ဓာတ်မျိုးဇာတ်လို့လို့ဆောက်လို့ရပစ္စည်းတွေကအစားပေါ့နော်ဟောကျွန်တော်တို့ဟောတခြားဒီတရားစစ်ပစ္စည်းတွေနောက်ဆုံးတော့ဆေးဝါးတွေပေါ့အဲ့ဒီပစ္စည်းတွေကြတော့ဒီနေ့တမျိုးမနေ့ကတမျိုးဒီကပြောလို့မရတော့ဘူးဟောမရှိမရှိတယ်လို့ဈေးကတက်သွားတယ်တော့23ဆလောက်တက်သွားတယ်လို့ပြောလို့ရတာပေါ့ခင်ဗ
ျရခိုင်ပြည်နယ်ရင်းတိုက်ပွဲတွေကြောင့်စစ်ပေးရှောင်ဒုက္ခသည်တွေတိုးလာတဲ့အတွက်နေရာထိုင်ခင်းမလုံလောက်တာအပြင်တချို့နေရာတွေမှာရိတ်ခါပြက်လက်တာတွေပါကြုံနေရပြီလို့စစ်ပေးဒုက္ခသည်တွေကိုကူညီသူတူကလည်း VOA ကိုပြောပါတယ
်ဒီလမ်းပိတ်ဆိုတော့ကုန်စင်းတွေတဟုန်တော့မောက်တဲ့တော့ကျွန်တော်တို့သူတို့အခြားမလျှောက်တော့အလူတော့ဟိုဟာတော့ငါရုပ်တိတော့ဆိုတာပေးဖို့တအခက်ခဲရှိတယ်။နောက်ပြီးသူတို့ကလည်းဝေစားမှလည်းဒါတွေကတော့အခက်ခဲရှိကြတယ်
။ရခိုင်ပြည်သူတွေအတွက်တော့အလို့အကန့်အခွင့်အလန်းတွေကလည်းရှားပတ်တဲ့ရှားပါလာနေတာကြောင့်စိုးရိမ်စရာဖြစ်တယ်လို့လည်းလွတ်တော်အမဟောင်းဥဖေတန်းကအခုလိုထောက်ပြပါဗါတယ
်။ဒီနေ့ကလမ်းပျောက်သွားတာပေါ့ဗျာ။နော်လမ်းပျောက်သွားတယ်။အပြင်ရတွေကလည်းဟိုပြင်ရတဲ့ဒီနေ့တွေကလည်းအလို့အကန့်ရှားပါတယ်ပေါ့ဗျာ။အလို့အောက်တန်းစီအလို့လောက်တော့မှကျွန်တော်အင်တာဗျူးအများကြီးရှိရတယ်အဲ့ဒါတောင်မှ20 30 30အဲ့လိုမျိုးပေးမှရတဲ့အရှိန်မျိုးဖြစ်သွားတော့ဒီဘွေးရပြင်ရတဲ့လူတွေကဆရာလက်သမားလူတွေအဆုံးပေါ့နော်ကျွန်တော်တို့ဒါသူတွေအနာကပြောက်သွားတာပေါ့
ရခိုင်အခြေအနေကြောင့်ချင်းပြည်နယ်အတွက်စားနပ်ရိက္ခာရရှိရေးကိုလည်းထိခိုက်စေပါတယ်ရခိုင်ပြည်နယ်ရင်းကကန့်သက်တမ်းမြစ်ချက်တွေကြောင့်ချင်းပြည်နယ်ကိုနောက်ထပ်ရိတ်ခတ်ထပ်ပြီးမဖြစ်တင်နိုင်ဘူးဆိုရင်တော့ချင်းပြည်သူတွေကိုထောက်ပံ့နိုင်ရမှာလဲအခက်တွေ့နိုင်တယ်လို့ WFP ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင
်မတ်တန်ဂီထိုင်းစီစဉ်တင်ဆက်ပေးခဲ့တဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာပါအခုဆက်ပြီးတော့တက်တန့်ရောင်သတင်းလောအစီအစဉ်မတိုင်ခင်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အီတလီနိုင်ငံက Naples ရှေးဟောင်းသူတေသနာပြတိုက်ကပြတိုက်နဲ့ပတ်သက်တဲ့ဗီဒီယိုဂိမ်းတစ်ခုကိုဖန်တီးထားပါဗျ။နှစ်ပေါင်းရာချီကရှိခဲ့တဲ့ရှေးဟောင်းပစ္စည်းတွေကိုခေတ်သစ်ဂိမ်းကနေတဆင့်လေ့လာနိုင်အောင်လုပ်ပေးထားတာပါ။ရှေးဟောင်းသူတေသနာနဲ့ပတ်သက်တာကိုလူငယ်တွေပိုပြီးစိတ်ဝင်စားလာအောင်ဂိမ်းနဲ့ဆွဲဆောင်ထားတဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါဗျရှင်။
နိုင်ငံနေပေါ်မြို့မှာရှိတဲ့ရှေးဟောင်းသုတေသနပြတိုက်ကရှေးဟောင်းပစ္စည်းနဲ့သုတေသနလုပ်ငန်းတွေကိုခေတ်လူငယ်တွေပို့ပြီးတော့စိတ်ဝင်စားလာစေဖို့အတွက်ဗီဒီယိုဂိမ်းတစ်ခုကိုဖန်တီးထားပါတယ်။ပြတိုက်ထဲမှာပြသထားတဲ့ရှေးဟောင်းပစ္စည်းတွေအစပြုခဲ့တဲ့ဟိုးရင်ခေတ်တွေကိုဂိမ်းထဲကနေတဆင့်ပြန်သွားနိုင်အောင်လို့ဖန်တီးထားတာပါ။သူ့ရဲ့အဖေဟာဘလိုလူစားမျိုးလဲဆိုတာကိုသိကျင်တဲ့လူငယ်တစ်ယောက်ကရှေးဟောင်းသုတေသနပညာရှင်ဖခင်ရဲ့အကြောင်းကိုအဖြေချတဲ့ဗီဒီယိုဂိမ်းမျိုးဖြစ်ပါတယ်။အဖေဖြစ်သူကသူ့ရဲ့အကြောင်းကိုနားလည်နိုင်အောင်လို့ Naples ရှေးဟောင်းသုတေသနပြတိုက်ထဲကသူ့ရုံးခန်းထဲမှာထားခဲ့တဲ့စာတို့လေးကိုသွားရှာဖတ်ဖို့အတွက်သားဖြစ်သူကိုမှားခဲ့တာကြောင့်သားဖြစ်သူ Michael ကပြတိုက်ကိုသွားကြည့်ရကနေဇာတ်လမ်းကိုစထားပါတယ်။ Game ထဲကနေဟိုးရင်ခက် Naples မြို့ရဲ့အခြေအနေကိုလေ့လာနိုင်တယ်လို့89 AD တုန်းက Vesuvius မီးတောင်ကြီးပောက်ကွဲပြီးချော်ရီဖုံးသွားခဲ့တဲ့ Pompeii မြို့ကိုမီးတောင်မပောက်ခင်နောက်ဆုံးအချိန်တွေမှာဘလို့အခြေအနေရှိခဲ့တယ်လဲဆိုတာကိုသွားကြည့်နိုင်မှာဖြစ်ပါတယ်။ရှေးဟောင်းအီဂျစ်နိုင်ငံကိုသွားပြီးတော့လဲအီဂျစ်လူမျိုးတွေရဲ့နေစဉ်ဘဝတွေကိုလေ့လာလို့ရမှာပါပြတိုက်မှာပြသထားတဲ့ရှေးဟောင်းပစ္စည်းတွေရဲ့သမိုင်းကြောင်းကိုအမှုပညာဖန်တီးမှုတမျိုးမျိုးကနေတဆင့်ပြောပြနိုင်ဖို့ရှေးဟောင်းသုတေသနပြတိုက်ကရည်ရွယ်ထားတာဖြစ်ပါတယ
် Noi abbiamo lavorato molto in questi anni per creare una sorta di cantiere sperimentale delle
aree quindi ne parli တွေကအမှုပညာပုံစံအစုံဖန်တီးကြည့်ပြီးဘယ်ဟာကောင်းမလဲဆိုတာစမ်းကြည့်ကြတာပါကတ်တုံးပိုင်းမှာကျွမ်းကျင်သူတွေ street art ပိုင်းကျွမ်းကျင်သူတွေလို့အမှုပညာပိုင်းကျွမ်းကျင်သူအစုံနဲ့ပြလိုက်ကိုပုံစံအစ်တဲ့ဆွဲဆောင်နိုင်အောင်လုပ်မယ်ဆိုတဲ့စိတ်ကူးနဲ့ဖြစ်ပါတယ်ပြလိုက်အပေါ်အမြင်ကိုကန်တော်ဝင်ပကြီးတွေရုပ်ထုတွေပြီးသူကလဲရာတွေကနေမဟုတ်တော့ဘဲဖန်တီးမှုအမှုပညာပုံစံအစ်ကနေမြင်လာအောင်စိတ်ဝင်စားသူတွေပုံများလာအောင်လုပ်ချင်တဲ့ရည်ရွယ်ချက်ဖြစ်ပါတယ
်။ခေတ်လူငယ်တွေကိုဆွဲဆောင်နိုင်ဖို့အတွက်ဗီဒီယိုဂိမ်းပုံစံနဲ့လုပ်မယ်ဆိုပြီးတော့နောက်ဆုံးဆုံးဖြတ်ခဲ့တာဖြစ်တယ်လို့လည်းပြောပြပါရတယ်။
Da qui appunto l'idea anche del generare un videogame che è
Dine che ma videogame go sandete digital anu pinya de myo phe lekkhan tha ja de twe videogame twin ne phan di me so pi lut phit da wa khin ne anyi sandete pyaung le go chanaru pya lai ka lekkhan pi aku lo lut lai da phit par de
thulo ye yue che atai let twe lut nai bo atwe game design phan di tu go pya lai da win shi tu re ga set twe ga par de နေပေါ်ရှေးအောင်သုတေသနပြတဲ့အခြေအကျတွေဆက်သွယ်လာတာကိုဂိမ်းဒီဇိုင်နာကပထမဆုံးကမယုံနိုင်အောင်ဖြစ်ခဲ့ရတယ်လို့ပြောပြပါတယ်
။ L'inizio fu abbastanza tipico perché ricevetti una chiamata dal Museo Archeologico Nazionale di Napoli nella persona del professor
ရှေးအောင်သုတေသနပြတဲ့ကပမောခနဲ့ညွှန်ကြားမှုတို့ကျွန်တော်စီဆက်သွယ်ပြီးတော့ကျွန်တော်နဲ့တွေ့ဆုံစကားပြောခြင်းတယ်လို့ပြောပါတယ်။ဆက်စခြင်းတော့လာနောက်တရားလာလို့ထင်မိပါတယ်။ကျွန်တော်ကဗီဒီယိုဂိမ်းပိုင်းနဲ့ဆိုင်သူတွေရည်ကြီးမှုပိုင်းနဲ့ဆိုင်တဲ့အဖွဲ့အစည်းတွေနဲ့လည်းတခါမှအလုပ်လုပ်ခဲ့ဘူးတာမဟုတ်ဘူးကျွန်တော်တို့လုပ်ငန်းတွေလည်းတခါမှမပတ်သက်ခဲ့ဘူးပါဘူးဒါကြောင့်မို့ရှောင်းအမှုပညာတွေနဲ့တွဲလို့ရမယ်ဆိုတော့စိတ်ထဲမှာဥကြုံကြုံတော့ဖြစ်မိပါတယ်ဗီဒီယိုဂိမ်းဆိုတာကအပျော်ကစားနည်းလို့ပုံမှန်အားဖြင့်မြင်ကြတော့အပြည့်ပြည့်ပေါ့ပေါ့ပါကိစ္စလို့သဘောထားကြပါတယ်ပြားရတွေကြတော့တကယ့်ကိုအလေးနဲ့ထားစရာလို့မြင်ကြတာမဟုတ်လားဗ
ျ Father and Son လို့နာမည်ပေးထားတဲ့ဂိမ်းတွေကဇာတ်ကောင်ကသူအဖေရှေးဟောင်းသူတေသနာပညာရှင်ဘာရီလုတ်ခဲ့တယ်လဲဆိုတာကိုခြေရကောက်ရင်းကနေမတူတဲ့ခက်တွေကိုပြန်ရောက်သွားတာမျိုးဂိမ်းကိုဖန်တီးထားတာဖြစ်ပါတယ်။ကြားလိုက်ထဲမှာပြသထားတဲ့ပစ္စည်းတွေမူလရှိခဲ့တဲ့တစ်ပေါင်းများစွာအချိန်တွေကိုပြန်သွားပြီးတော့အဲ့ဒီခေတ်အခါကလူတွေဘလို့နေထိုင်ပြုမှုခဲ့ကြတယ်လဲဆိုတာကိုဂိမ်းတွေကနေတဆင့်လေ့လာနိုင်ကြမှာဖြစ်ပါတယ်။
In questo caso devo dire che il museo ci ha lasciato molta libertà decisionale.
nello strutturale ပြတဲ့အင်းနဲ့ဗီဒီယိုဂိမ်းကိုတော်တော်လေးလွတ်လပ်လပ်ဖန်တီးခွင့်ပေးတယ်လို့ပြောနိုင်ပါတယ်ဗီဒီယိုဂိမ်းအတွက်ဇာလန်းစင်တော့ပြတဲ့ဘက်ကအမှုပညာပစ္စည်း၃ခုကိုဇာလန်းထဲမှာထည့်သွင်းစေပါတယ်ဒီဗီဒီယိုဂိမ်းဖန်တီးစီအတွက်ရည်ကြီးမှုသိပ္ပံကအကုန်ကြခံတာမှန်ပေမဲ့တိုက်ထဲမှာရှိနေကြတဲ့ကိုဗီဒီယိုတွေအားလုံးထည့်ပြရတယ်ဆိုတာမျိုးမဟုတ်ပါဘူးဂိမ်းတစ်ခုလုံးမှာဇက်ကောင်ကမတူတဲ့ရှစ်ခက်အချင်းတွေကိုပြန်ရောက်သွားနိုင်ဖို့အခရာကျတဲ့အမှုပညာပစ္စည်းက၃ခုပဲဖြစ်ပါတယ်ပြလိုက်တာဝန်ရှိသူတွေအနေနဲ့ဗီဒီယိုဂိမ်းကိုသုံးပြီးတော့တကယ်ပြလိုက်တဲ့ကပစ္စည်းတွေကိုသိရှိသဘောပေါက်အောင်လုပ်ပြတာတစ်ကိုပါနေတဲ့လူရတူထင်ပါတယ
်။နေပေါ်ရှေးဟောင်းသုတေသနပြလိုက်ရဲ့ဗီဒီယိုဂိမ်းကိုဒေါင်းလုဒ်လုပ်သူ9တန်းထက်မနည်းရှိပါတယ်။အဲ့ဒီဂိမ်းကိုပြလိုက်တဲ့မှာကစားတဲ့သူတွေအနေနဲ့ဆိုရင်တော့ဘိုးနပ်အဆင့်တွေကိုကစားနိုင်ကြမှာဖြစ်ပါတယ်
။ I think it's a really interesting way to experience the museum. I think it's quite unique. I've never seen anything quite like it.
ပြားလိုက်ကိုဒီနီးနဲ့လေ့လာနိုင်တာတိတ်စိတ်ဝင်စားစရာကောင်းတယ်လို့ထင်ပါတယ်။ဘာနဲ့မှကိုမတူပဲထူးကြပါရယ်။ဒါမျိုးကျွန်တော်တခါမှမတွေ့ဘူးသေးပါဘူး။ဂိမ်းထဲကနေတစ်စင်းပြကန်းထဲမှာပြထားတဲ့ပစ္စည်းတွေနဲ့အပြန်အလှန်ထိတွေ့နိုင်အောင်လှုပ်ထားတာကိုကျွန်တော်သဘောကျပါရယ်။ပြားလိုက်ဆောက်ဖွင့်တဲ့အချိန်ကိုပြန်သွားနိုင်တာမျိုးပြထားတဲ့ရှေးအောင်ပစ္စည်းတွေလှုပ်ခဲ့တဲ့အချိန်ကိုပြန်သွားနိုင်တာမျိုးလှုပ်ပေးထားတာတိတ်ကိုကောင်းပါရယ်
။ဂိမ်းထဲမှာဇက်ကောင်မိုက်ကယ်ရဲ့သူ့အဖေနဲ့ပတ်သက်တဲ့စူဇန်စိမ့်နဲ့မတူတဲ့ခေတ်အချိန်မတူတဲ့နေရာတွေကိုသွားတာမျိုးလှုပ်ထားတာမျိုးရှေးဟောင်းသမိုင်းနဲ့ယဉ်ကျေးမှုကိုအလွယ်တကူလေ့လာနိုင်မှာဖြစ်ပါတယ
်။ I like the conversation between the two people. It was
လူနှစ်ယောက်ကြားအပြန်အလှန်စကားပြောကြတာကိုကျွန်တော်သဘောကျပါတယ်။ညမောက်ခင်းနဲ့အရင်ခင်းနိုင်ရှင်ကြည့်နိုင်အောင်လှုပ်ပေးထားတာကလည်းတကယ်ကောင်းပါတယ
်။နှစ်ပေါင်း2000ကျော်ရဲကရှိခဲ့တဲ့ရှေးဟောင်းယဉ်ကျေးမှုသမိုင်းအမှုပညာလက်ရာတွေကိုပြသထားတဲ့အီတလီနိုင်ငံနေပေါ်မြို့ကရှေးဟောင်းသုတေသနပြလိုက်ကရှေးဟောင်းနဲ့ပတ်သက်တာတွေကိုခေတ်လူတွေစိတ်ဝင်စားလေ့လာနိုင်အောင်လို့ Father and Son ဆိုတဲ့ဗီဒီယိုဂိမ်းကိုဖန်တီးထားကြတာဖြစ်ပါတယ်။ရှေးဟောင်းပြလိုက်ဖြစ်ပေမဲ့ခေတ်မီဤပညာဖန်တီးမှုတွေကိုအသုံးချပြီးတော့ပြလိုက်အပေါ်စိတ်ဝင်စားမှုပိုရလာအောင်လို့ရည်ရွယ်လုပ်ထားတာဖြစ်ပါတယ်ရှင်။ကျွန်မဆုမြတ်ပါမ
။မဆုမြတ်မွန်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ထားတာနားဆင်ကြရတာပါရှင်။အခုဆက်ပြီးတော့မအေးတန်တာကျော်တင်ဆက်ထားတဲ့တက်တက်ရောင်သတင်းလောအစီအစဉ်ကိုရှုစားနားဆင်ကြရအောင်ပါ။ဆစ်ဆန်ကြီးပြည်ပနိုင်ငံတွေမှာဂီတဖျော်ပြပွဲတွေကျင်းပဖျော်ပြတဲ့ရုရှားကနာမည်ကြီး rap အဆိုတော့ Oxymiron ကိုနိုင်ငံသားတရှိုးလို့ရုရှားအစိုးရကကြေညာပါတယ်။စပိန်မှာတော့အဆိုတော် Shakira ကိုအခွန်ရှောင်မှုနဲ့တရားစွဲထားပါတယ်။မအေးတန်တာကျော်တက်တက်ရောင်သတင်းလောအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေချင်းမှုရေစီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါရုရှားနိုင်ငံမှာနာမည်အကြီးဆုံး rap ဆိုတော့တရက်ကိုနိုင်ငံသားတရှိုးလို့ရုရှားအစိုးရကအစီရင်သွင်းလိုက်ပါတယ်ရုရှားအစိုးရကိုဝေဖန်သူတွေသတင်းတောက်တွေကိုအဲ့လိုအစိုးရကကြေညာလေးရှိတာပါ နာမည်ရင်းကမီရွန်ဖျူဒရော့ဖ်အနုပညာနာမည်အောက်ဆီမီရွန်ကိုသတင်းထောက်၄ဦးပြီးတော့နာမည်ကြီးစာရေးဆရာဒီမီထရီဂရူကော့ဖ်စကီရိုနဲ့အတူနိုင်ငံသားတချို့ဖြစ်နေအော်တိုဘာလ9ရက်နေ့မှာပဲရုရှားတရားရေးဝန်ကြီးဌာနကကြေညာလိုက်တာဖြစ်ပါတယ်Oxymiro ဟာရုရှားအစိုးရကယူကရိန်းနိုင်ငံကိုကျူးကျော်စစ်ထိုးတာကိုစန့်ကျင်ပြီးရုရှားနိုင်ငံဖျော်ဖြေခီးစဉ်ကိုဖျက်လိုက်တာပါ။နောက်တော့သူပြည်ပထွက်ပြီးတော့ Russians Against the War ရုရှားပြည်သူတွေဒီစစ်ပွဲကိုစန့်ကျင်ပါတယ်ဆိုတဲ့ခေါင်းစဉ်နဲ့တူရကီ၊ဂျာမနီနဲ့ဗြိတိန်နိုင်ငံတို့မှလှည့်လည်ဖျော်ဖြေနေခဲ့ပါတယ်။အော်ဟူလာကုန်ပိုင်းမှာတော့သူ့ရဲ့အလုပ်တွေကိုရုရှားနိုင်ငံရဲ့အစွန်းရောက်မှုတားဆီးရေးဥပဒေနဲ့စုံစမ်းမှုလုပ်နေတယ်လို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီဥပဒေအရအစွန်းရောက်တယ်လို့သတ်မှတ်ခံရတဲ့အရာတွေကိုချက်ချင်းတားမြစ်ပိတ်ပင်ပြီးသားဖြစ်သွားတာပါပြီးတော့ပြည်ပတချို့လို့စည်ရင်သွင်းခံရရင်လဲပတ်ဆက်အဝင်ထွက်ကိစ္စရက်တွေကိုအထူးတင်းကျပ်စစ်ဆေးခံရမှာဖြစ်ပါ၏သူတို့စီကရေးသမျှဖန်တီးသမျှအရာတွေမှာလဲသူတို့ဟာပြည်ပအဖွဲ့အစည်းရဲ့အဖွဲ့ဝင် Foreign Agent ဖြစ်တယ်ဆိုတာရေးသားဖော်ပြရပါတယ် Oxymiron ရဲ့စာသားတွေဟာနိုင်ငံရေးအခြေအနေတွေကိုအထူးထည့်သွင်းထားတာဖြစ်ပြီးတော့သူကိုယ်တိုင်လည်းရုရှားအစိုးရကိုဝေဖန်လို့ဖမ်းဆီးထောင်ချခံရသူအလက်ဆီ နီဗယ်နီထောက်ခံလူမှုစုဝေးဝဲတွေကိုတက်ရောက်ခဲ့တာပါ။တကယ်ဆိုသူက hip hop ဂီတာလိုကြိုက်များတဲ့ရုရှားနိုင်ငံမှာစစ်ကြီးမဖြစ်ခင်ကအထူးကြော်ကြားနေတဲ့အနေထားမှာရှိပါရဲ့။စစ်မဖြစ်ခင်ပထမလဇန်နဝါရီလကဆိုရင်ရုရှားလက်ထောက်နိုင်ငံသားရဲ့ဝန်ကြီးဆာဂေးရီယက်ကော့ဖ်ကတော့မှသူ့ရဲ့အနုပညာဖန်တီးမှုကတကယ်ကိုအနှစ်ရှိတယ်လို့တွေးဆမေးမြန်းခန်းတစ်ခုထဲမှာပြောသွားခဲ့ပါရဲ့။ကိုလံဘီယာနိုင်ငံကကမ္ဘာကျော်အောင်မြင်တဲ့အဆိုတော်ရှက်ကီယာဒေါ်လာ14သန်းခွဲဝင်ငွေကုန်ပေးဆောင်မှုပြက်ကွက်တယ်ဆိုပြီးအမှုရင်ဆိုင်ဖို့အတွက်စပိန်တရားရုံးကစက်တင်ဘာလ29ရက်နေ့ကပဲအမိန့်ထုတ်လိုက်ပါတယ်။ Hipstone Line ဆိုတဲ့တခြင်းနဲ့စပြီးတော့အောင်မြင်မှုအကြီးကျယ်ရလာတဲ့ရှက်ကီယာဟာသူ့ကိုဇူလိုင်လမှာတရားရုံးကသဘောတူညီမှုတစ်ခုနဲ့အမှုကိုပိတ်ပေးမယ်ပြောပေမဲ့လည်းသူကငင်းဆိုတဲ့အတွက်အခုသူတရားရင်ဆိုင်ရမှာပါ။သူဒီမှာမှုရှုံးရင်တော့ထောင်ဒဏ်10နှစ်ထိချခံရနိုင်ပါတယ်။ဘယ်နှစ်မှတရားခွင်ဆမလဲဆိုတာတော့မကြေညာသေးပါဘူး။သူက2012နဲ့2014ကြာအခွင့်ဆောင်မှုပြက်ကွက်ခဲ့တယ်လို့အစိုးရရှေ့နေတွေကဆွဆွဲပြီးတော့သူ့ကိုထောင်ဒဏ်10နှစ်ပြစ်ဒဏ်ချဖို့တရားရုံးကိုလျှောက်ထားပါတယ်။ရှက်ကီယာကအဲ့ဒီအချိန်မှာအလုံးကြောင့်တစ်ချိန်လုံးပဲခီးရီထွက်နေရတဲ့အချိန်လို့ပြောပါတယ်။သူကဒီမှုကိုနိုင်အောင်ရင်ဆိုင်သွားမယ်လို့ပထမအဘက်ကပဲပြောသွားတာပါ။သူကအခုစပိန်အာဏာပိုင်တွေအမှားကြီးဆွဆွဲနေတာဖြစ်ပါတယ်။သူ့အနေနဲ့စပိန်အခွန်ရုံးကဆောင်ခိုင်းတယ်လို့ငွေကိုအခုတစ်ခေါက်တရားမစွဲခင်ဆောင်ပြီးသွားပါပြီလို့ပြောပါတယ်။ Took my crew to Japan, partied like Kardashians. Took my besties to LA where the girls like to play. We put our hoodies on in Philly where we started acting silly. Then we headed out to China, Taylor said that's where we find ဒီတက်တရောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်တယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေးသနာကြောင့်တင်ဆက်ပေးကြတာပါအခုဆက်ပြီးတော့တနင်္လာညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုဦးတင်မောင်တန်းကဆက်ပြီးတော့ပြပြပေးပါပါရှင
်ရုရှားကယူကရိန်းမြို့အများပြားကိုဒုံးကျည်တွေနဲ့ပစ်ခတ်နေရမှာဒီကနေ့တနင်္လာနေ့အစောပိုင်းယူကရိန်းမြို့တော်ကီဖ်မှာပေါက်ကွဲမှုတွေဖြစ်ပြီးလူတွေထိခိုက်ဒေဆုံးခဲ့ကြပါတယ်အခုလိုမြို့တော်ကီဖ်တိုက်ခိုက်ခံရတာလေးလတာကာလအတွင်းပထမဆုံးအချိန်ဖြစ်ပါတယ်မလေးရှားလွှတ်တော်ကိုဒီကနေ့တနင်္လာနေ့မှာဖျက်သိမ်းလိုက်ကြောင်းဝင်းကြီးချုပ်ကကြေညာလိုက်တာကြောင့်နိုဝင်ဘာလဆန်းပိုင်းမှာအထွေထွေရွေးကောက်ပွဲကျင်းပဖို့လမ်းကြောင်းပွင့်သွားပြီဖြစ်ပါတယ်။ဝင်းကြီးချုပ်ရဲ့ညီညွတ်သောမလေးရှားအမျိုးသားအဖွဲ့ UMNO ပါတီကရွေးကောက်ပွဲဆော့ကျင်းပဖို့တောင်းဆိုခဲ့မှုတွေပေါ်တွတ်တော်သက်တမ်းမပြည့်ကိုလာလိုမှာရွေးကောက်ပွဲကိုစကျင်းပတာပါ
။တနင်္လာညအတွက်သတင်းချင်းချုပ်ကိုဦးတင်မောင်တန်းပြောပြပေးခဲ့တာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ John Dryden နဲ့ PJ Elliot တို့ဖြစ်ပါတယ်။VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရစေ။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းကျင်းပြီးတော့အေးချမ်းတဲ့အညာလေးတရားတညာကိုပိုင်ဆိုင်နိုင်ပါစေရှင်။ကျွန်မအလေးပါပါ
This program has come to you from the Voice of America, Washington.